Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2016ခုနှစ်ဩဂုတ်လ1ရက်တနင်္လာနေ့ညချမ်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိတိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်အသံထွက်နေပါပြီရှင်ကျမစုမပါရှင်
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်သမ္မတရွေးကောက်ပွဲအတွက်ရှင်ပြန်နေတဲ့ဒီမိုကရက်တစ်ပါတီသမ္မတလောက်ဟီလာရီကလင်တန်ဟာပြီးခဲ့တဲ့သတင်းပတ်ထက်ပါတီညီလာခံကျင်းပပြီးနောက်မှာပဲပြန်ပက်ရီပူဘလစ်ကန်ပါတီသမ္မတလောက်ဒေါ်နယ်ထရန့်ပေါ်ပြန်လည်သာစီရလာပါတယ်ဆီးရီးယားနိုင်ငံအလက်ပိုမြို့မှာရုရှားစစ်ရဟယင်တစ်စင်းပြစ်ချခံခဲ့ရပြီးလူ9ဦးသေဆုံးသွားပါတယ်ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုမတ်တင်ကြီးထိုင်နေသူကြီးညာပြေးမှာပါ
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနားဆင်ရမှာကတော့27ရာစုပင်လုံညီလာခံကျင်းပဖို့ပြင်ဆင်နေချိန်မှာပဲဝါနဲ့မိုင်းလာအဖွဲ့ဘက်ကတော့တက်ဖို့အသင့်ဖြစ်နေကြပြီလို့ပြောလိုက်ပါတယ်နောက်အကြောင်းမျိုးမျိုးကြောင့်အမီမဲစင်းတင်သွင်းခံထားရတဲ့မြန်မာနိုင်ငံသား300ကျော်ကိုဒီအမီမဲစင်းကနေပယ်ဖြတ်ပေးတော့မယ်လို့လူဝင်မှုအကြီးကျယ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကဒီကနေ့ပြောဆိုလိုက်ပါတယ်
မြန်မာနိုင်ငံသားတွေအကြောင်းရင်းနဲ့မြန်မာစီးပွန်းထားတာပဲဒီကတော့ဒီပြဿနာဌာနအနေနဲ့အရေးကြီးရုံးကြီးရှိလို့ပါညာနဲ့အဲဒီလေးပြဿနာ
တော့ဝါကဝင်းကြီးဌာနကအမြဲတမ်းအတွင်းဝင်ပါရှင်နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်မန္တလေးတိုင်းဘက်မှာမိုးများရေရှမ်းနေတဲ့သတင်းထိုင်းရောက်မြန်မာအလုံသမားတွေအဖမ်းခံရတဲ့သတင်းစတဲ့နောက်ဆုံးရသတင်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာတော့တနင်္လာနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါအခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မသိင်ကြီးထိုက်တို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်
အမေရိကန်သမ္မတရွေးကောက်ပွဲအတွက်ရှင်ပြန်နေတဲ့ဒီမိုကရက်တစ်ပါတီသမ္မတလောက်ဟီလာရီကလင်တန်ဟာပြီးခဲ့တဲ့သတင်းပတ်ထက်ပါတီညီလာခံကျင်းပပြီးနောက်မှာပဲပြန်ပက်ရီပူဘလစ်ကန်ပါတီသမ္မတလောက်ဒေါ်နယ်ထရန့်ပေါ်ပြန်လည်အသာရလာတဲ့ကြောင်းနိုင်ငံရေးသဘောထားစစ်တမ်းတွေကတွေးရှိခဲ့ကြပါတယ်ရီပူဘလစ်ဒီမိုကရက်တစ်ပါတီညီလာခံမတန်ခင်သတင်းတစ်ပတ်မှာကျင်းပခဲ့တဲ့ရီပူဘလစ်ကန်ပါတီညီလာခံနောက်ပိုင်းမှာတော့လည်းအင်ချင်မြေလုပ်ငန်းရှင်ထရန့်ကနိုင်ငံခြားရေးဝန်ကြီးအောင်ကလင်တန်အပေါ်အသာရခဲ့ပူပါတယ်လင်းနေတဲ့ချင်းချင်းပါတဲ့ပါတီညီလာခံတွေအဆုံးသတ်ပြီးနောက်ကောက်ယူခဲ့တဲ့ CBS သတင်းဌာနရဲ့စစ်တမ်းမှာတော့လူထုထောက်ခံမှုမှာကလင်တန်က46ရာခိုင်နှုန်းထရမ့်က39ရာခိုင်နှုန်းရရှိထားပြီးဒါဆိုရင်ဇွန်လလယ်တုန်းက43ရာခိုင်နှုန်းနဲ့38ရာခိုင်နှုန်းစီရခဲ့တဲ့အခြေအနေမျိုးကိုပြန်ရောက်ခဲ့တာပါ Republican Party ကိုစားပြုသမ္မတလောင်းဖြစ်ထရမ့်ကိုတရားဝင်ရွေးချယ်ခဲ့ပြီးနောက်လွန်ခဲ့တဲ့သတင်းတစ်ပတ်ကျော်ကကောက်ယူခဲ့တဲ့ CBS သတင်းဌာနရဲ့စစ်တမ်းမှာတော့42ရာခိုင်နှုန်းစီရှိနေတာကိုတွေ့ခဲ့ရပါတယ်ပါတီညီလာခံတွေနောက်ပိုင်းသမ္မတလောင်းနေရဲ့ယက်တီချက်တွေမှာတိုးတက်မှုရှိရတယ်လို့စစ်တမ်းမှာသဘောထားပေးသူတွေကပြောဆိုခဲ့ကြပေမဲ့နှစ်ယောက်စလုံးအပေါ်မဲဆန္ဒရှင်တွေကသဘောမချတဲ့အမြင်တွေရှိနေစေဖြစ်တာကိုလည်းစစ်တမ်းကောက်ယူသူတွေတွေ့ရှိခဲ့ကြပါတယ်။နောက်ဆုံးစစ်တမ်းအရသမ္မတလောင်းကလင်တန်ကိုသဘောချတဲ့မဲဆန္ဒရှင်36ရာခိုင်နှုန်းနဲ့မကြိုက်တဲ့သူက50ရာခိုင်နှုန်းရှိနေပြီးထရမ့်ကိုကြိုက်တဲ့သူက31ရာခိုင်နှုန်းနဲ့မကြိုက်တဲ့သူက52ရာခိုင်နှုန်းရှိနေပါတယ်။ပါတီညီလာခံနှစ်ခုပြီးကောက်ယူခဲ့တဲ့public policy pooling system မှာလည်းလူထုထောက်ခံမှုမှာ clinton က46ရာခိုင်နှုန်း trump က41ရာခိုင်နှုန်းရထားတာကိုတွေ့ရှိခဲ့ကြပါတယ်
အီရတ်နိုင်ငံမှာအသေးခံဘုံခွဲတိုက်ခိုက်မှုကြောင့်2004ခုနှစ်ကတည်ဆုံသွားတဲ့ American Muslim စစ်တီဟာတရဲကောင်းတဦးဖြစ်တယ်လို့ American နဲ့အားလုံးကတံမိုးထားတဲ့လို့ Republican Party သမ္မတလောင်း Donald Trump နဲ့သူကိုယ်တိုင်ယုံကြည်တဲ့အကြောင်းဒုသမ္မတလောင်း Mike Pence ကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲကျင်းပခဲ့တဲ့ Democratic Party ညီလာခံမှာတက်ရောက်စကားပြောခဲ့ကြတဲ့ American ကကြာဆုံးစစ်တီ Humayun Khan ရဲ့မိဘနှစ်ပါးအပေါ် Trump ကတုံ့ပြန်ပြောဆိုခဲ့တဲ့အတွက်အပြင်းထန်ဝေဖန်မှုတွေထွက်ပေါ်ခဲ့ပြီးနောက်မှာပဲတနင်္ဂနွေနေ့နှောင်းပိုင်းကဒုသမရလောင်းရဲ့ကြီးညာချက်ထွက်ပေါ်ခဲ့တာပါ။ကြီးညာချက်ထဲမှာပဲတချင်းကတည်ငြိမ်မှုရှိခဲ့တဲ့အရှိအလဲပိုင်းဒေတာကို IS စစ်သွေးကြွတွေကလွှမ်းမိုးခွင့်ရအောင်လုပ်ခဲ့တဲ့ညံဖြစ်တဲ့မူဝါဒတွေအဖြစ်သမ္မတဘရက်ကိုဘားမားနဲ့ Democratic Party ကသမ္မတလောင်း Hillary Clinton တို့ကိုလည်းဝေဖန်ခဲ့ပါတယ်။ Republican Party ဒုသမရလောင်း Pence နဲ့ Democratic Party သမ္မတလောင်း Clinton တို့နှစ်ဦးစလုံးကတော့ American Congress လွှတ်တော်အမတ်တွေအဖြစ်နဲ့2002ခုနှစ်ကအီရတ်နိုင်ငံကိုစစ်တိုက်ဖို့ထောက်ခံမဲ့ပေးခဲ့ဘူးသူတွေဖြစ်ပါတယ်။အိုဘားမားကတော့အဲ့ဒီအချိန်တုန်းက Illinois ပြည်နယ်မှာအထက်လွှတ်တော်အမှတ်အဖြစ်တာဝန်ယူနေတာပါဒုသမရလောင်း Pence ရဲ့ကြီးညာချက်မှာတော့အကြမ်းဖက်ဝါဒီတွေပောက်ဖွားရာတိုင်းပြည်တွေက Muslim တွေ American ပြည်တော်စုတဲ့ဝင်ရောက်ခွင့်ယာယီဆိုင်ငံ့ထားဖို့နဲ့ American စစ်တပ်ကိုပြန်လည်တိစောက်ပြီး IS စစ်သွေးချာတွေကိုချေမှုန့်မဲ့ Trump ရဲ့မူဝါဒဟာကြာဆုံးစစ်တီခန်းတို့မိသားစုလိုတခြား American တွေမခံစားရအောင်တားဆီးနိုင်မှာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်ရှင်
အာဖဂန်နစ္စတန်နိုင်ငံမျိုးကဟိုတယ်တစ်ခုအနေနဲ့အသေးခံဘုံခွဲတိုက်ခိုက်မှုတစ်ခုဒီကနေ့တနင်္လာနေ့ကဖြစ်ပေါ်ရမှာရဲတပ်ဖွဲ့ဝင်2ဦးနဲ့တက်ခတ်သူ3ဦးသေဆုံးသွားပါတယ်။ကာဘူးမျိုးကလေစိတ်အနီးနော့သိတ်ဟိုတယ်လုံခြုံရေးအတွက်ကာရန်ထားတဲ့တိုင်းမှာပောက်ခွဲပစ္စည်းတွေတင်ဆောင်လာတဲ့ကားစီးနဲ့မနေ့စောပိုင်းကပောက်ခွဲတိုက်ခိုက်ခဲ့ရကနေအသေးခံဘုံပောက်ခွဲသူ2ဦးသေဆုံးသွားတဲ့အကြောင်းကာဘူးမျိုးရဲချုပ်အဗ်ဒူရာဟ်မန်ရာဟီမီကပြောဆိုလိုက်တာပါ။တက်ခတ်ခံရတဲ့နော့သိတ်ဟိုတယ်မှာတော့အမေရိကန်နိုင်ငံသားတွေပါဝင်နိုင်ငံသား contract ဝန်ထမ်းတွေနေထိုင်နေကြပါတယ်။ပောက်ကွဲမှုအရှင်ကိုကာဘူးမျိုးတော်တစ်ခုလုံးခန်းစားခဲ့ရတယ်လို့တမျိုးလုံးနီးပါးလက်စင်မီတွေပြတ်တောက်သွားတယ်လို့လည်းရဲတပ်ဖွဲ့ကပြောပါတယ်။နောက်ထပ်တက်ခတ်သူ2ယောက်ကတော့ဟိုတယ်ဝင်းထဲကိုဝင်ရောက်ဖို့ကြိုးပမ်းခဲ့ပေမဲ့ရဲတွေရဲ့ပြစ်ခတ်မှုကြောင့်ဟိုတယ်ဝင်းထဲမှာပဲခိုးအောင်နေခဲ့ကြတယ်လို့လည်းရဲချုပ်ရာခီမီကပြောဆိုခဲ့ပါတယ်။နိုင်နဲ့ချစ်ပြီးအပြန်အလှန်ပြစ်ခတ်တက်ခတ်ခဲ့ပြီးနောက်မှာတော့တက်ခတ်သူ2ဦးစလုံးကိုအသေးဖမ်းဆီးရမိခဲ့ပါတယ်။အပြန်အလှန်ပြစ်ခတ်မှုတွေအတွင်းရဲတပ်ဖွဲ့ဝင်2ဦးသေဆုံးပြီး3ယောက်လည်းဒဏ်ရာရပါတယ်။တက်ခတ်မှုတော့သူတို့လက်ချက်ဖြစ်တယ်ဆိုပြီးတာလီဘန်အဖွဲ့ကကြေညာထားပါတယ်။
ဆီးရီးယားနိုင်ငံအနောက်မြောက်ပိုင်းမှာဒီကနေ့တနင်္လာနေ့ရုရှားရဟယင်တဆင်ပြစ်ချခံရပြီးစီးနင်းလိုက်ပါသူ5ဦးလုံးသေဆုံးခဲ့ပါတယ်။တည်ယူပို့ဆောင်ရေးရဟယင်ပြစ်ချခံခဲ့ရတာလို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။အလက်ပိုမြို့ကိုလူသားချင်းစာနာထောက်ထားမှုဆန်ရအထောက်ပံ့တွေပို့ဆောင်ပေးပြီးအပြန်မှာပြစ်ချခံရတာဖြစ်ပြီးသေဆုံးသူတွေထဲမှာတော့အရာရှိ2ဦးနဲ့ရဟယင်ဝန်ထမ်း3ဦးတို့ပါတယ်လို့လည်းပြောပါတယ်။ကာကွယ်ရေးဝန်ကြီးဌာနကနေရတဲ့တည်င်းအချက်လက်တွေအရတိရတလောက်ကတော့ရဟယင်မှာလိုက်ပါလာသူအလုံးသေဆုံးခဲ့တယ်လို့လဲရုရှားဆိုရပြောခွင့်ရဒမက်ထရီပက်စကော့ကသတင်းထောက်တွေကိုပြောပါတယ်။မြေပြင်မှာရှိတဲ့လူတွေမထိခိုက်ရလေအောင်ရဟယင်ကိုအဝေးကိုရှောင်ထွက်သွားနိုင်ဖို့ကြိုးစားခဲ့ကြရင်ဒီလူတွေဟာတရေကောင်းဆန်ဆန်သေဆုံးခဲ့ကြရတာဖြစ်တယ်လို့လဲပြောခွင့်ရကပြောပါတယ်။ပြီးခဲ့တဲ့နှစ်စက်တင်ဘာလကစလို့ဆီးရီးယားသမ္မတဘာရှားအယ်အာဆာအစိုးရကိုအထောက်အပံ့ပေးတဲ့အနေနဲ့ရုရှားတပ်ဖွဲ့တွေကဆီးရီးယားနိုင်ငံတွင်းမှာလေကြောင်းကနေတိုက်ခိုက်နေတာဖြစ်ပါတယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965ไซโดมิเตอร์32กิโลเฮิรตซ์9323ไซโดมิเตอร์51กิโลเฮิรตซ์5885สนิทตนูนี่มาไซไลมิเตอร์190กิโลเฮิรตซ์1505รู้เนี่ยว่าทุ่นเล่นปีนี่ว่ะครับเนี่ย
คือเมกันตะเมมาบายซีซั่นเนี่ยตะเน็นลานี่ญาเป็ดตะเน็นนี่โหเสร็จเลยจีญานี่บาระပါကစ္စတန်နိုင်ငံကတာရက်မှာရှိတဲ့တတိဆေးကပြန်လာကြသူရှီယာမွတ်စလင်အနွယ်ဝင်ဟာဇရာလူမျိုးနုဒီကနေ့တနင်္လာနေ့မှာပဲပြစ်သက်ခံရပါတယ်။သေဆုံးသွားတဲ့ဂူလန်နာဘီနဲ့မိုဟာမက်နာဘီတို့နှစ်ဦးဟာဟာဇရာလူမျိုးအများစုနေထိုင်ရာအလမ်တာလမ်းမကြီးအနီးနေထိုင်သူတွေလည်းဖြစ်ကြပါတယ်။ဟာဇရာလူမျိုးတွေကိုတော့ဆွန်နီမွတ်စလင်စစ်သွေးကြွတွေကအရင်ကတည်းကပြစ်မှတ်ထားတိုက်ခိုက်လို့ရှိရပါတယ်။သူတို့ရဲ့မျက်နှာပုံမှန်သဏ္ဍာန်ကလည်းတခြားဒေသခံတွေနဲ့မတူတဲ့အတွက်တိုက်ခိုက်ခြင်းတွေအတွက်လွယ်ကူတဲ့ပြစ်မှတ်လည်းဖြစ်နေပါတယ်။ပါကစ္စတန်တာလီဘန်အဖွဲ့ဝါတစ်ခုဖြစ်တဲ့ဂျမတူအဟာရာကတော့တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်ဆိုပြီးကြေညာပါတယ်။ပြီးခဲ့တဲ့လတိုင်းမှာတော့အစ်စစ်သွေးကြွတွေကသူတို့လက်ချက်ဖြစ်ကြေညာခဲ့တဲ့လူပေါင်း80ကျော်တည်ဆုံးခဲ့ရတဲ့အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်တိုက်ခိုက်မှုတွင်ပြစ်မှတ်ထားခံခဲ့ရတဲ့ဟာဇရာလူမျိုးတွေနဲ့ပါကစ္စတန်ကွတာရက်ကဟာဇရာလူမျိုးတွေကြားမျိုးရိုးအရာဆက်နွယ်မှုတွေလည်းရှိပါတယ်။
တူရကီနိုင်ငံမှာဇူလိုင်လလယ်ပိုင်းတုန်းကဆီယနာသိမ်းဖို့ချိုးပန်းမှုအတွင်းသမ္မတရီချစ်ထေးရဲ့အာဒိုဝမ်တဲခိုနေတဲ့ဟိုတယ်ကိုတိုက်ခိုက်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့တူရကီစစ်သား12ဦးကိုတူရကီတပ်ဖွဲ့ကဒီကနေ့တနင်္လာနေ့မှာဖမ်းဆီးပါတယ်။မာမရစ်မြို့အနီးမှာသူတို့ကိုဖမ်းဆီးခဲ့တာဖြစ်ပါတယ်။သမ္မတအာဒိုဝမ်ကိုပြစ်မှတ်ထားသူတွေဆိုတဲ့ဆွဆွဲချက်နဲ့ပြီးခဲ့တဲ့သတင်းပတ်အတွင်းတခြားစစ်သားတွေကိုလည်းဖမ်းဆီးခဲ့ပါတယ်။အစိုးရကိုဖြုတ်ချဖို့ကြိုးပမ်းခဲ့ခြင်းဇူလိုင်လ15ရက်နေ့တုန်းကသမ္မတအာဒိုဝမ်ကမာမရီမြို့ကိုအလတ်ရဲ့အပန်းဖြစ်ခီးရောက်ရှိနေတာဖြစ်ပြီးစစ်သားတပ်ဖွဲ့ကဟိုတယ်ကိုဝင်မတိုက်ခင်ကလေးမှာကပ်ပြီးသူတဲခိုရာဟိုတယ်ကနေထွက်ခွာလာခဲ့တာလို့လည်းပြောပါတယ်။အနာသိမ့်မှုကြိုးပမ်းမှုမှာပါဝင်ခဲ့သူတွေလို့တန်မြတ်ရှိသူတွေကိုဖမ်းဆီးနေတာတွေတဲ့ဒီကနေ့စစ်သား12ဦးဖမ်းဆီးခံရမှုကတော့အခုနောက်ဆုံးဖမ်းဆီးမှုလည်းဖြစ်ပါတယ်။သမ္မတအာရိုဝန်ကစစ်တပ်ကိုအရက်ဖက်အုပ်ချုပ်မှုအောက်မှာထားရှိလိုက်တာနဲ့အတူမနေ့တနင်္ဂနွေနေ့တုန်းကတော့စစ်တပ်ဝန်ထမ်း1400နီးပါးယာရုကနေဖယ်ရှားလိုက်ပါတယ်။ဒီထဲမှာသမ္မတရဲ့ထိတ်တန့်စစ်တပ်အကြံပေးလဲပါဝင်ခဲ့ပါတယ်ရှင်။
မလေးရှားနိုင်ငံမှာလွန်ကျွေးဥပဒေသေးတည်းကဒီကနေ့တင်းနှင်းလာနေကစတင်အသက်ဝင်လာချိန်မှာပဲဥပဒေသေးဟာလူခွင့်ရေးလှုပ်ရှားသူတွေကိုနှိမ်နှင်းနိုင်မဲ့အရေးပေါ်လုံခြုံရေးအာဏာသိမ်းတွေဝန်ကြီးချုပ်နာဂျစ်ရာဇက်ကိုအနှင်းထားတယ်ဆိုပြီးဝေဖန်နေကြပါတယ်။ဥပဒေသေးအရ လုံခြုံရေးအန္တရာယ်ရှိရဲ့လို့ဝန်ကြီးချုပ်အနေနဲ့ယုံကြည်ရဲဆိုရင်နိုင်ငံသားတွေရဲ့လွတ်လပ်ခွင့်တွေကိုယာယီအားဖြင့်တားမြစ်ရဆိုင်ထားနိုင်မှာဖြစ်ပါတယ်အစိုးရအနေနဲ့စောင့်ကြည့်ကဲခတ်တဲ့လုပ်ငန်းတွေကိုလည်းပယ်ချနိုင်ခွင့်ရှိတယ်လို့အာဏာကိုအလွဲသုံးစားလုပ်နိုင်တဲ့အလားအလာတွေလည်းရှိလာနိုင်တယ်လို့နိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုဖော်တကူဖြစ်တဲ့ Amnesty International ရဲ့အရှိတောင်အရှာနဲ့ Pacific ရေးရဒုတိယညွှန်ကြားရေးမှူး Joseph Benedict ကပြောပါတယ်ကုလသမဂ္ဂရဲ့ဒေသဆိုင်ရာလူ့ခွင့်ရေးရုံးခွဲကလည်းဥပဒေသေးဟာလူ့ခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်အောင်အားပေးတာမျိုးလွတ်လပ်စွာထုတ်ဖော်ပြောဆိုပိုင်ခွင့်စုဝေးခွင့်တွေကိုတစ်ပတ်သက်ကန့်သက်ချုပ်ချယ်တာမျိုးတွေဖြစ်လာမှာကိုစိုးရိမ်နေကြောင်းပြောဆိုခဲ့ပါတယ်အချင်းပြတ်ချဆမှုအရှုပ်တော်ပုံနေနဲ့မလေးရှားဝန်ကြီးချုပ်ရင်ဆိုင်နေရချိန်မှာပဲအတီးပြုတ်ပေးလိုက်တဲ့ဥပဒေသေးဟာဝန်ကြီးချုပ်ရော့ဇက်အနေနဲ့အာဏာကိုဆက်ထိန်ထားနိုင်အောင်လမ်းပွင့်ပေးလိုက်တဲ့လောရဖြစ်နေလဲဝေဖန်ခံနေရတာပါဝန်ကြီးချုပ်နာချစ်ကတော့နိုင်ငံမှာယင်းနှမြုပ်နှံမှုလုပ်ငန်းကြီးတစ်ခုဖြစ်တဲ့ One Malaysia Development ဘာရကဖြစ်ပုံရတဲ့အမေရိကန်ဒေါ်လာတန်း900ကိုသူ့ကိုယ်ပိုင်ဗန်စင်းတွေထဲမှာတွေ့ရှိခဲ့ရပြီးနောက်မှာပဲအကြီးအကျယ်ဝေဖန်ပြောဆိုခံရတာဖြစ်ပါတယ်
ထိုင်းနိုင်ငံရဲ့နောက်ဆုံးထွက်ပေါ်လာတဲ့အခြေခံဥပဒေမူကြမ်းကိုမဲပေးခွင့်ရှိတဲ့ထိုင်းမဲဆန္ဒရှင်တန်း90ကျော်တို့မဲခွဲကြဖို့ရှိပြီးအထွေထွေရွေးကောက်ပွဲတွေကျင်းပနိုင်ရေးစစ်အစိုးရရဲ့လမ်းပြမြေပုံရဲ့အရေးကြီးတဲ့တစ်စိတ်တစ်ပိုင်းဖြစ်လဲရှုမြင်ကြပါတယ်။ဒါပေမဲ့ဘယ်လိုရလမျိုးထွက်လာမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။စစ်တမ်းတွေမှာတော့အခြေခံဥပဒေမူကြမ်းကိုထောက်ခံကြသူတွေရှိသလိုမဲဆန္ဒရှင်တွေရဲ့60ရာခိုင်နှုန်းကတော့ဩဂုတ်လ9ရက်မဲပေးပွဲမတိုင်ခင်အထိမဝေခွဲနိုင်ဖြစ်နေကြပါတယ်။2014ခုနှစ်ကတည်းကစလို့အာဏာရယူထားတဲ့စစ်တပ်ကအခြေခံဥပဒေမူကြမ်းဆိုင်ရာအပြန်အလှန်ဆွေးနွေးမှုတွေကိုတင်းတင်းကြပ်ကြပ်ချုပ်ကန့်ခဲ့တာဖြစ်ပါတယ်။သတင်းဌာနတချို့ကဝင်ရောက်စီးနှင်းခဲ့တာတွေနဲ့အတူမထောက်ခံရေးလှုံ့ဆော်သူဒါဇင်နဲ့ကြီးဖမ်းဆီးခံခဲ့ရပြီးဒီထဲမှာကျောင်းသားတချို့လည်းပါဝင်ခဲ့ပါတယ်ရှင်။
နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မသိင်ကြီးထိုက်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ရဲ့တနင်္လာနေ့ညချမ်းမြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခုအရင်ဆုံးနားဆင်ရမယ့်သတင်းကတော့21ရာစုပေလုံညီလာခံနဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေဖြစ်ပါတယ်။ပြည်တော်စုငြိမ်းချမ်းရေးညီလာခံ21ရာစုပေလုံစတင်နိုင်ရေးအတွက်နိုင်ငံရေးမူပေါင်းပြင်ဆင်သုံးသပ်တဲ့ဆွေးနွေးပွဲကိုဒီလပထမပတ်မှာစတင်မှုရှိနေပြီးပြီးခဲ့တဲ့ရက်တွေကနေပြည်တော်ကိုလာရောက်ပြီးတော့နိုင်ငံအကြီးအကဲတွေနဲ့တွေ့ဆုံခဲ့တဲ့ဝါနဲ့မိုင်းလာအဖွဲ့တွေကတော့နိုင်ငံရေးမူပေါင်းဆွေးနွေးပွဲနဲ့21ရာစုပေလုံကိုတက်ရောက်မဲ့အလားအလာရှိနေပါတယ်။တစ်ချိန်ထဲမှာပဲ21ရာစုပင်လုံညီလာခံတက်ရောက်ရေးအတွက်ဆွေးနွေးဖို့ကြံရှိနေတဲ့တအောင်းခေါ်ပလောင်တက်ကိုကန့်တက်နဲ့အေအေခေါ်ရခိုင်တက်ဖွဲ့တွေနဲ့ငြိမ်းချမ်းရေးကော်မရှင်တို့တွေ့ဆုံဖို့ရှိနေပါတယ်အသေးစိတ်ကို VOA သတင်းတောက်ကိုမိုးစောသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံအတွက်နိုင်ငံရေးမူပေါင်းဆွေးနွေးမယ့်ရက်ကိုဒေါက်တာတင်မျိုးဝင်းခေါင်းဆောင်နဲ့ငြိမ်းချမ်းရေးကော်မရှင်နဲ့ဦးဆိုင်လင်းခေါင်းဆောင်နဲ့မိုင်းလာခေါ်အမျိုးသားဒီမိုကရေစီတွေးစည်းညီညွတ်ရေးတပ်ဖွဲ့ NDAA တို့ရန်ကုန်မြို့အမျိုးသားပြည်နယ်တင်းမြတ်ရေးနဲ့ညီချင်းရေးဗဟို NRPC ရုံးမှတွေ့ဆုံအပြီးထုတ်ပြန်လိုက်တာဖြစ်ပါတယ်။နိုင်ငံရေးမူပေါင်းဆွေးနွေးပွဲကိုဒီလပထမပတ်မှာစတင်ဆွေးနွေးဖို့ရှိကြောင်းညီချင်းရေးကော်မရှင်တွင်ရေးမှုဦးခင်စောဦးကအခုလိုပြောပါတယ
်။ကျွန်တော်တို့ဒီပြည်တော်စုညီညွတ်ညီလာခံ21ရာစုပင်လုံးကျင်းပဖို့အတွက်ဒီနိုင်ငံရေးဆွေးနွေးမှုမူပေါင်းပြန်လည်ပြင်ဆင်သုံးသပ်တဲ့အစည်းအဝေးကိုဒီဩဂုတ်လပထမပတ်ပေါ့လေပထမပတ်ရဲ့9ရက်8ရက်ပတ်ဝန်းကျင်လောက်မှာကျွန်တော်တို့ကျင်းပဖို့ရှိပါတယ
်မိုင်းလာအဖွဲ့နဲ့ UWSA ခေါ်ဝါပြည်သွေးစည်းညီညွတ်ရေးတပ်ဖွဲ့တို့ကနိုင်ငံရေးမူပေါင်းဆွေးနွေးပွဲကိုပါဝင်တယောက်ဖွဲ့ရှိကြောင်းလည်းဦးခင်စောဦးကအခုလိုဆက်ပြောပါတယ
်မူပေါင်းဆွေးနွေးတဲ့ဆွေးနွေးပွဲတွေကိုဟိုသူတို့ဇာတ်နေတော့ကိုယ်စားလှယ်ဆက်လွတ်ပြီးတော့မှတယောက်ပေးဖို့ပြုလို့ရှိရင်ဒီပြည်သူညီညာရဲ့ညီလာခံကိုလည်းတယောက်နိုင်ရေးပေါ့လေနီလာနေရှာဖွေဖို့ဆိုပြီးတော့ကျွန်တော်ဆွေးနွေးခဲ့ပါတယ်ညီလာခံကိုတက်ရောက်နိုင်တက်ရောက်ဖို့တော့လည်းသူတို့စိတ်ဝင်စားပါတယ်အဲညီလာခံတက်ရောက်ဖို့အတွက်ကိုလည်းဘယ်လိုတက်ရောက်လို့ရမလဲဆိုတာမျိုးပေါ့လေအားလုံးပါဝင်တဲ့ညီလာခံကိုတက်ရောက်ခွင့်ကိုလည်းကျွန်တော်တို့ညှိနှိုင်းပြီးတော့မှညီလန်းရှာဖွေပြီးတော့မှဆောင်ရွက်သွားပူးပေါင်းဆောင်ရွက်သွားကြမယ်လို့ဟိုဒီလိုဆွေးနွေးမှုရရှိခဲ့ပါတယ်ကျွန်တော်ကယူဆတော့သူတို့တက်လိမ့်မယ်လို့ကျွန်တော်ယူဆပါတယ်ဟိုသူတို့ဆန္ဒရှိပါတယ်ဘယ်လိုတက်ရမှာလဲဘယ်အဆင့်တွေလွှတ်ရမှာလဲလို့စသဖြင့်ဒီလိုမေးမြန်းတဲ့အတွက်ကြောင့်တက်နိုင်မယ်လို့ယူဆပါတယ်သို့တော်လည်းသူတို့အဖွဲ့အစည်းဖြစ်တဲ့အတွက်ကြောင့်သူတို့အဖွဲ့အစည်းတွင်မှပြန်လည်ပြီးတော့မှဆွေးနွေးညှိနှိုင်းပြီးအတူတူချက်ယူရမယ်သဘောမျိုးလို့ယူဆပါတယ
်ဝါနဲ့မိုင်လာကိုစလဲအဖွဲ့နှစ်ဖွဲ့ဟာဇူလိုင်လ29ရက်နေ့မနက်ပိုင်းကနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံခဲ့သလိုမွန်လွဲပိုင်းမှာတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်ဇူလိုင်လ30ရက်နေ့မှာတော့ညီချင်းရေးကော်မရှင်နဲ့ဝါကိုစလဲအဖွဲ့နေပြည်တော်မှာတွေ့ဆုံဆွေးနွေးပြီးဒီကနေ့မှာမိုင်းလာအဖွဲ့နဲ့ရန်ကုန်မြို့မှာဆွေးနွေးခဲ့တာဖြစ်ပါတယ်။ဒီကနေ့သတင်းစာရှင်းလင်းပွဲမှာညီချင်းရေးကော်မရှင်အတွင်းရေးမှူးဦးခင်စောဦးကတအန်းခေါ်ပလောင် ကိုကန်းနဲ့အေးအေးခေါ်ရခိုင်တပ်ဖွဲ့တွေနဲ့လည်း22ရာစုပင်လုံမှာပါဝင်ရေးအတွက်မကြာခင်မှာတွေ့ဆုံဖို့ရှိကြောင်းပြောပါတယ်
။အဲကိုကန်းတို့အီရူနဲ့ကတော့ကျွန်တော်တို့ညှိနှိုင်းဆောင်ရွက်နေပါတယ်။အဲသူတို့နဲ့တော်တော်လေးကိုကျွန်တော်တို့ဟိုမူချမ်းဝင်ကျွန်တော်တို့ညှိနှိုင်းနေပါတယ်။မကြာခင်လည်းကျွန်တော်တစ်ခေါက်ထပ်သွားဖို့ရှိပါတယ်။သွားတဲ့အခါမှာတော့အဆင်ပြေစွာညှိနှိုင်းနိုင်မယ်လို့ယူဆပါတယ်
။သွားရောက်မဲ့ရက်ကိုအတိအကျမတတ်မှတ်နိုင်သေးပေမဲ့မိုင်းလာအဖွဲ့အခြေဆိုင်ရာမိုင်းလာမြို့မှာတွေ့ဆုံဖို့အလားအလာရှိကြောင်းလည်းပြောပါတယ်။တန်ခေါ်ပလောင်ကိုကန့်နဲ့အေးအေးခေါ်ရခိုင်တပ်ဖွဲ့တွေဟာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုပါဝင်လက်မှတ်ရေးထိုးဖို့အတွက်ဦးသိန်းစိန်အစိုးရအဖွဲ့ကဖိတ်ခေါ်တာမရှိခဲ့ပါဘူးဒီလိုအဖွဲ့အစည်းအားလုံးမပါဝင်တာကြောင့်ကချင်ကရင်နီမွန်နဲ့ SSA မြောက်ပိုင်းရှမ်းတပ်ဖွဲ့တွေအပါအဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့က NCA စာချုပ်ကိုပါဝင်လက်မှတ်ရေးထိုးဖို့ညှဉ်းဆန်ခဲ့ပါတယ်ပြီးခဲ့တဲ့လကုံပိုင်းကတော့ကချင်လွတ်လပ်ရေးအဖွဲ့ KIO အခြေဆိုင်ရာမိုင်ဂျာယာမှာ NCA လက်မှတ်ရေးထိုးတဲ့အဖွဲ့၈ဖွဲ့နဲ့မထိုးသေးတဲ့အဖွဲ့၉ဖွဲ့တို့တွဲဆုံပြီး27ရာစုပင်လုံအရေးကိုဆွေးနွေးခဲ့ပါတယ်။ဒီမိုင်ဂျာယန်ဆွေးနွေးပွဲကိုပလောင်ကိုကန့် UWSA ဝါအဖွဲ့နဲ့နဂါအဖွဲ့တွေမတက်ရောက်ခဲ့ပါဘူး
။ကိုမိုးစောပြပြပေးခဲ့တာပါရှင်။ဆက်ပြီးတော့အကြောင်းမျိုးမျိုးကြောင့်အမိမဲစီးရင်တင်သွင်းခံရသူတွေပယ်ဖျက်ပေးတော့မယ့်အကြောင်းကိုပြောပြပေးခြင်းပါတယ်။အမည်မဲ့စီးရင် blacklist တွင်ခံထားရတဲ့မြန်မာနိုင်ငံသား300ကျော်ကိုဩဂုတ်လပထမပတ်ဒါမှမဟုတ်ဒုတိယပတ်လောက်မှာသက်ဆိုင်ရာဝန်ကြီးဌာနတွေကနေတဆင့်ပယ်ဖျက်ပေးသွားမယ်လို့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။ဒါဟာအစိုးရတဲ့လက်ထက်မှာပထမဦးဆုံးအကြိမ်ပြုလုပ်တာဖြစ်ပြီးတော့အကြမ်းဖက်မှုနဲ့ဆက်ဆက်နေတဲ့သူတွေကလေးလိန်ကိစ္စကျူးလွန်သူတွေအပါအဝင်အကြောင်းမျိုးမျိုးကြောင့်နိုင်ငံကူးလက်မှတ်ပျောက်ဆုံးသွားသူတွေကိုတော့ blacklist စီးရင်မှာဆက်လက်ထားရှိသွားမှာလည်းဖြစ်ပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကတင်ပြပေးမှာပါရှင်
။ပညာရေးကျန်းမာရေးကိစ္စရပ်တွေအပါအဝင်အကြောင်းမျိုးမျိုးကြောင့်အမည်မဲစီးရင်တွင်ထားတဲ့မြန်မာနိုင်ငံသား300ကျော်ကိုဒီစီးရင်ကနေပယ်ဖျက်ပေးတော့မယ်လို့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။လာမယ့်ဩဂုတ်လပထမတပတ်ဒါမှမဟုတ်ဒုတိယအပတ်လောက်မှာသက်ဆိုင်ရာဝန်ကြီးဌာနတွေကနေတဆင့်ထုတ်ပြန်သွားမယ်လို့လောက်ဝကဝန်ကြီးဌာနရဲ့အမြဲတမ်းအတွင်းဝင်ဦးမြင့်ဆိုင်ကပြောပါရယ်
။300ကျော်လောက်ရှိတယ်300ပတ်ပြီးတော့ကျွန်တော်မှန်းကြည့်ကြတော့ဒီပထမပတ်ဒုတိယပတ်အတွင်းမှာလည်းဖြစ်ဖို့များပါလေကြာဒီဩဂုတ်လပထမပတ်နဲ့ဒုတိယပတ်အတွင်းမှာဖြေရှင်းတဲ့ဟာတွေတော့အစိုးရကတော့တင်ပြထားမှာတင်ပြလိုက်မှာပေါ့နော်
။ဟုတ်က
ဲ့။ဆိုးဖွဲ့နေပြီးတော့တင်ပြပြီးတော့တို့အဲ့ဒီ blacklist ရှင်ဖြေရှင်းတဲ့ဟာတွေကိုသက်ဆိုင်ရာဝန်ကြီးဌာနတွေကိုပယ်ဖျက်ပေးဖို့တို့ပြန်ကြောင်းကြမှာပေါ့။
အခုထုတ်ပြန်မဲ့အမည်မဲစင်းကနေပြဖြက်မဲ့သူတွေတဲမှာ Interpol လို့ခေါ်တဲ့နိုင်ငံတကာရဲတပ်ဖွဲ့ကအကြောင်းကြားထားတဲ့အကြမ်းဖက်မှုနဲ့ဆက်ဆက်တဲ့သူတွေအပါအဝင်ကလေးငယ်လင်ကိစ္စနဲ့ပတ်သက်လို့အမှုခင်းကျူးလွန်ထားတဲ့သူ3000ကျော်နဲ့အကြောင်းမျိုးမျိုးကြောင့်နိုင်ငံကူးလက်မဲ့ပျောက်ဆုံးတဲ့သူ4500ကတော့ပါဝင်မှာမဟုတ်ပါဘူးဒီစင်းကနေပြဖြက်မဲ့သူတွေကိုတော့ဦးမြင့်ချိုင်ကအခုလိုပြောပါတယ
်မြန်မာနိုင်ငံသားတွေအကြောင်းမျိုးမျိုးနဲ့ငင်းဆေးပြင်းထားတာပဲဒီကတော့တက်ဆိုင်ရာဌာနတွေနဲ့ဒီဒီရုံးကြီးစီလို့ဗာညာနဲ့အဲဒီလက်သေးသက်သက်ရာရှိတယ်သူကသက်ဆိုင်ရာဟိုဒေါက်တာဘွေးတို့ဘာလို့ပညာရေးနဲ့ပတ်သက်ပြီးတော့ပညာရေးနဲ့ပတ်သက်ပြီးတော့ဘွေးခေါ်ယူပြီးတော့သက်ဆိုင်ရာဌာနမှာအလုပ်ဝင်ဖို့တော့ဒီဌာနနဲ့ချင်းခေါ်လို့ဘလန့်လစ်ဆက်ပြောင်းတာရှိ
ဟုတ်ကဲ
့အခုလိုဟာတွေကိုကျွန်တော်တို့ကချော့ပြီးဟိုတော့ဟိုလိုဒီဥပဒေတိုင်းနဲ့အရင်ကကြာပြီးတော့ဒီလက်သေးပါလို့မဖြစ်တော့ဘူးဒီဖြစ်တဲ့ကြက်ခံပြီးသားနိုင်ငံသားတွေဒီအမြင်လေးသေးအတွက်မှာရှိတယ်ပြီးတော့မြန်မာနိုင်ငံသားတွေကတော့ဒီတော့သက်ဆိုင်ရာဝန်ကြီးဌာနတွေနဲ့အခုခေတ်ချပွားပြီးတော့ဒီနေ့ကျေးဇူးတင်လာကြည့်တယ်အခုကျွန်တော်တို့ဒီဆုတ်တာမြန်မာနိုင်ငံသားတွေနဲ့ပတ်သက်လို့ဆုတ်ချက်ပါတယ်
ဆိုတော့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေရောဒီအမီမဲဆင်းကနေပြဖြက်ပေးဖို့အစီအစဉ်ရှိလားခင်ဗျာ
အမီမဲဆင်းကနိုင်ငံတက်ကြွလှုပ်ရှားသူတွေရှိပြီကောင်းခြင်းကမကြတော့
မြန်မာနိုင်ငံမှာ blacklist စီးရင်တွန်းခံရတဲ့သူ 8,000 ကျော်ရှိနေပြီးတော့အခုတစ်ခေါက်ပြဖြက်မဲ့သူစီးရင်ထဲမှာ300ကျော်သာပါဝင်မှာဖြစ်ပါတယ်။အမည်မဲဆင်းမှာပါဝင်နေတယ်လို့တန်တရားရှိသူတွေဟာသက်ဆိုင်ရာဝန်ကြီးဌာနတွေကိုတွားရောက်စုံစမ်းနိုင်တယ်လို့လည်းဆိုပါတယ်။ပြီးခဲ့တဲ့ဦးသိန်းစိန်အစိုးရလက်ထက်မှာခုလိုမျိုးအမည်မဲဆင်းကနေပြဖြက်ပေးတာတွေရှိပေမဲ့လို့လက်ရှိအစိုးရလက်ထက်မှာဆိုရင်တော့ဒါဟာပထမဆုံးအကြိမ်လို့ပြောရမှာပါ။ဒါအပြင်ဒီမိုကရေစီနှိကျရွေးချယ်တင်မြှောက်ထားတဲ့အစိုးရအသက်လက်ထက်မှာအမည်မဲဆင်းပြဖြက်ပေးတာကိုပိုပြီးပွင့်လင်းမြင်သာရှိပြီးတော့ကြဲကြဲပြန့်ပြန့်လှုပ်ဆောင်မှုလိုတယ်လို့နိုင်ငံရေးသုံးသပ်သူတချို့ကလည်းဝေဖန်ထောက်ပြကြပါတယ်။အခုလိုအမည်မဲဆင်းကနေပြဖြက်မဲ့ကိစ္စရပ်ပေါ်နိုင်ငံရေးအကဲခဲပုဂ္ဂိုလ်ဒေါက်တာရမျိုးသိန်းပြောတာက
နိုင်ငံသားကြီးဝန်ကြီးဌာနရဲ့ဒီရက်တရာစီမံချက်မှာဟောပေါ့လေ။နောက်ပြီးတော့အစိုးရပြည်ရဲ့ဒီသူထုတ်ပြန်ချက်တွေရအောင်ရှိမယ်ဆိုလို့ရှိရင်သူကအမျိုးသားပြန်လည်တင်လက်ရေးနဲ့ဟိုရင်ကြားစစ်ရေးကိုဥတည်တယ်ဆိုလို့ရှိရင်ဒီ blacklist တွင်ထားတဲ့လူတွေအားလုံးရဲ့စည်ရင်းကိုပယ်ဖျက်ပေးဖို့လိုအပ်တယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်။အဲဥပမာအဖြစ် blacklist တွင်ထားတဲ့လူတွေရဲ့ มาจากไหนน้องตะคู่ไปเชี่ยวไปไหมสูรุษเองแต่จังโจ้สิเหลียวมุมมาชิวลูกจันทร์ว่ามีมาเลยแล้วถ้าเกิดงั้นก็ไอ้บลัลลิสเซมาปานี่เรื่องลูเรียสเซียงโอ้เนาะโอ้อากงลงนี่พาวช่อชาพี่มาดาลีแต่อเมริกาเป็นเลยเชียงจ้าเซียงเนี่ยจงจิมุติสาวยี่ก็กูแต่ที่เอาเด็กโอ้เชี่ยวแล้วที่ไหนไม่รู้จันทร์ว่าต้องจะไป
လက်ရှိထုတ်ပြန်မဲ့မြေမဲစင်းကနေပြဖြစ်မဲ့သူတွေစင်းမှာနိုင်ငံရေးလှုပ်ရှားမှုကြောင့်ဘလက်လစ်တုံးခံရတဲ့သူတွေမပါပေမဲ့လို့ဒီစင်းမှာပါဝင်နေတယ်လို့ကိုကိုကိုတန်တရားရှိတဲ့သူတွေကတော့ပြည်ထောင်စုဝန်ကြီးဌာနကိုတွားရောက်စုံစမ်းနိုင်မှာလည်းဖြစ်ပါတယ်။ ပြီးပါရောက်နိုင်ငံရေးတကြသူတချို့ကတော့နိုင်ငံခြားကမြန်မာတန်ယုံတွေကနေပြည်ဝင်ခွင့်ဗီဇာထုတ်မပေးတာကြောင့်ဒီလူတွေမြန်မာနိုင်ငံကိုပြန်လာဖို့အခက်ကြုံတာတွေရှိပါတယ်။အလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူအင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးကတော့လက်ရှိချိန်မှာနိုင်ငံရေးလှုပ်ရှားမှုကြောင့်အမြင့်မဲ့စင်တွန်းခံရတဲ့သူတွေမရှိသလောက်ဖြစ်နေပြီးအစိုးရအသည့်အနေနဲ့ဖြေလျှော့မှုတွေလု
ီမန္တလေးတိုင်းဘက်မှာမိုးများရေရှမ်းဖြစ်နေတဲ့မိုးလေဝသသတင်းကိုတင်ပြပေးကြပါရစေ။ပြီးခဲ့တဲ့ရက်တွေမှာမိုးသီးထန်စွာရွာသွန်းခဲ့တာကြောင့် ARV မြစ်ရေမြင့်တက်လာပြီးတော့မန္တလေးတိုင်းဒေသကြီးအမရပူရမြို့နယ်ညောင်ဦးမြို့နယ်တွေမှာရေကြီးရေရှမ်းမှုတွေဖြစ်နေပါတယ်။ဒါ့အပြင် ARV မြစ်ဟာပဲခူးတိုင်းဒေသကြီးပြည်မြို့ဘက်မှာလည်းစိုးရိမ်ရေမတ်နှီးပါမြင့်တက်နေပါတယ်။မြန်မာနိုင်ငံတော်ဝန်ကဒီရေလွှမ်းမိုးနေတဲ့ဒေသတွေကအခြေအနေတွေကို VOA သတင်းတော့မတ်သိန်ကြီးလင်းကစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါ။လက်ရှိအေဝရီမြစ်ရေမြင့်တက်လာတာကြောင့်မန္တလေးတိုင်းဒေသကြီးအမရပူရာမြို့နယ်မှာကျေးရွာ30လောက်ရေဝင်ခဲ့ပြီးစကိုင်းမန္တလေးကားလမ်းမှာကယ်ဆယ်ရေးစခန်းတွေဖွင့်ထားရတယ်လို့အမရမြစ်တာလူမှုကွန်ရက်ရဲ့အတင်းကကိုနိုင်အောင်ကအခြေအနေကိုအခုလိုပြောပြပါဗျ။
ကျွန်တော်ဒီမရမရမျိုးနယ်မှာဆိုရင်ခုဒါရေဝင်ဧရိယာရေဝင်ဧရိယာ30လောက်ရှိရွာ30လောက်ရှိတယ်။အဲဒီကကျွန်တော်တို့တာပေါက်တဲ့ရွာက18ရွာလောက
်။အဲကျောင်းပြင်းနေဖို့လည်းအခုဆိုရင်ကျွန်တော်တို့ဒီတရားဆိုရင်ကျွန်တော်တို့တိုင်းမလေးကားလမ်းလေအဲအဲဒီကားလမ်းဘေးမှာတက်နေကြတာ။တက်နေကြအဲဒီကောင်ကိုခုရက်တက်နေတာ။ဟုတ်ကဲ့ဒီစကန်လေးတွေတော့ဖွင့်ထားပါလား။
ဒါအပြင်တောင်တမန်အင်းမှာရေမြင့်တက်လာပြီးတာယိုးကနေရေစိမ့်ထွက်တာကြောင့်ရေတကားဖွင့်ပေးလိုက်တယ်လို့မန္တလေးတိုင်းဒေသကြီးမိသက်ဦးစီးဌာနမှဦးတန်းစောဦးကပြောပါတယ်။ဒီလိုရေတကားဖွင့်ပေးလိုက်တာကြောင့်အင်းအနားမှာရှိတဲ့နန္ဒာရက်ွက်ထဲကိုရေဝင်ခဲ့တယ်လို့ဦးတန်းစောဦးကအခုလိုရှင်းပြပါတယ်
။စစ်ဆေးတာကဒီကတော်တော်များများတာယိုးရဲ့နေရာတို့အောက်ကနေစစ်ဆေးတာ။အဲ့တော့စစ်ဆေးပြီးတော့ရေကျော်လာတာပေါ့နော်။ရေကားဖွင့်လိုက်တယ်ဆင်တိုင်းဆင်းမှာဖွင့်လိုက်တယ်အဲ့တော့ကျွန်တော်ကရေကားဖွင့်တော့ရေအဲ့ဒီမှာရေတွေပြုတ်တဲ့ရေနဒါရက်ွက်ဆိုရှိတယ်နဒါရက်ွက်အဲ့တော့အင်ဂျင်တော့အလောင်းရှိမှာပေါ့ရှိရတော့ဒါပေမဲ့တကယ်မြုပ်တော့မြုပ်မှာတော့100လောက်တော့မြုပ်မှာပေါ့အဲ့တော့ကျွန်တော်မိသားဟိုမိသားကရှာဖွေခဲ့တဲ့အရာ150နဲ့ရေစဲမှုဆောင်ပြီးတော့ကျွန်တော်တိုင်းဝူးသူပေါ်ပါတော့ပေါ့ကျွန်တော်မြင့်နယ်ဖွဲ့တွေရှာဖွေစဲဖွဲ့တွေအိမ်လေးရပစ္စည်းတွေလူတွေကိုရွှေ့ထုတ်ပေးနေတာပေါ့
အမရပူရာမြို့နယ်တွင်မှရှိတဲ့ရန္နာပုံတက္ကသိုလ်တဲကိုလည်းရှင်းဝေနေတာကြောင့်ចောင်းကိုယာယီပိတ်ထားသလိုချမ်းမြတာစီမြို့နယ်နဲ့ပြည်ကြီးတကူမြို့နယ်တွေမှလည်းရေလွှမ်းမိုးနေပါတယ်။ညောင်ဦးမြို့နယ်မှာတော့အေယာဝရီမြစ်နဲ့နီးတဲ့ရက်ွက်တွေမှရေဝင်နေပေမဲ့ပြောင်းရွှေ့ဓာတွေကိုကြိုပြီးလှုပ်ထားနိုင်တယ်လို့ညောင်ဦးမြို့နယ်လွှတ်တော်ကိုယ်စားလှယ်ဦးမြင့်ဆန်းကအခုလိုပြောပါတယ်
။ရေဝင်အဲ့ဒီဆိုဒီကကျွန်တော်တို့အေယာဝရီကမ်းပေါ့နော်ကျွန်တော်တို့ဒီကညောင်ဦးမြို့နယ်ဘက်အခြေပါပဲကျွန်တော်တို့ဒီမင်းကခေါ်တာပေါ့ကျွန်တော်တို့ဒီညောင်မျိုးလေရဲ့ဒီပက်တီကတော့ရေတော်တော်လေးရက်ွက်တိုင်းတော့ဝင်နေပေါ့နော်။ဟုတ်ကဲ့ရက်ွက်တိုင်းလည်းဝင်ပါတယ်ဝင်တော့ဒါပေမဲ့တို့ဒီပုံကြီးကောင်းနေမှာပြောင်းတာရွှေ့တာလေးရှိတယ်။အဲ့မှာကလည်းကျွန်တော်တို့ဒီဘက်ကကျွန်တော်တို့ဒီကျမကြီးဌာနရဲ့ဘက်ကကျွန်တော်တို့ဘက်ကလိုအပ်တဲ့အကူအညီဆောင်ရွက်မှုတွေကျွန်တော်တို့အကုန်လုံးဘက်ကတော့အကုန်လုံးလည်းပြောထားပါတယ်တို့ဌာနဆိုင်ရာတွေလည်းအကုန်လုံးအလုပ်လုပ်ပါတယ်ကြာဟုတ်ကဲ့။တော့ရှိကဟိုဒါကသဘောအဖြစ်ရတယ်လို့ကျွန်တော်တို့တော့ဟိုအပေါ်ရပါဘူးဘာလို့လဲဆိုတော့ဒါကကျွန်တော်တို့ရှိက ARD ဒီနေ့နီးတော့ဟိုတဘာဝပြည်ဥပ္ပစ်စင်ပေါ့နော
်ပဲခူးတိုင်းဒေသကြီးပြည်မြို့မှာလဲအေယာဝရီမြေကြီးဟာစိုးရိမ်ရေမတ်နီးပါးမြင့်တက်နေပါတယ်လူဦးရေတထောင်နီးပါးရေဘေးတင့်နေတာကြောင့်ကယ်ဆယ်ရေးစခန်းတွေဖွင့်ပြီးကယ်ဆယ်ထားတယ်လို့မြေပြင်အခြေအနေကိုပြည်မြို့တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးသက်ဝင်းလှိုင်ကအခုလိုပြောပြပါဗျာ
အခုကျွန်တော်တို့လူလောဆယ်ပိုးကောင်ချောင်းသားတဲ့လက်ခုပ်ပင်မဝဲရဘောကနလကာကုန်အဲ၆ရက်ွက်အပိုင်း၆ခုလောက်ရှိပါတယ်ခင်ဗျရက်ွက်ပိုင်း၆ခု၇ခုပေါ့နော်အဲ့ဒါအားလုံးကတော့နဝင်းနယ်မြေထဲမှာပဲအဲကျွန်တော်တို့လောလောဆယ်စကန်၄ခုဖွင့်ဖို့စီစီရှိပါတယ်၂ခုကတော့ဖွင့်တာပြီပေါ့နော်နောက်ထပ်ထပ်ဖွင့်ဖို့ဟိုကျွန်တော်တို့ရွှေပလင်းမောဓမာယုံဝင်ကျွန်တော်တို့နဝင်းအမကကျောင်းဝင်ဘာသူကျောင်းဝင်ပို့ကောင်မကကျောင်းလုံးကျောင်းဝင်ခင်ဗျ
ရှိပြီးရဲ့နောက်ဆက်တွဲဝမ်းရောဂါမဖြစ်လာအောင်လို့ကျန်းမာရေးဆိုင်ရာကြိုတင်ကာကွယ်မှုတွေလည်းလုပ်ထားတယ်လို့ဦးသက်ဝင်းနိုင်ကဆိုပါတယ်။မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကတော့မြန်မာနိုင်ငံအနှံ့မှာနောက်3ရက်အတွင်းမိုးဆက်ပြီးရွာနေအောင်မှဖြစ်တာကြောင့်လက်ရှိမြင့်တက်နေတဲ့ ARD မြေကြီးချင်းတွင်းမြေကြီးတို့ဟာနောက်3ရက်လောက်မှသာစိုးရိမ်ရေးမအောင်ကြဆင်းနိုင်မယ်လို့ခန့်မှန်းထားပါတယ်ရှင်။
ဒါကတော့မန္တလေးတိုင်းနဲ့ပဲခူးတိုင်းဒေသကြီးတွေမှာရေကြီးရေလျှံမှုဖြစ်နေတဲ့သတင်းအပြည့်အစုံကို VOA သတင်းတောက်မတ်သိန်ကီလင်းကစုံစမ်းမေးမြန်းပြီးသတင်းပေးပို့ထားတာဖြစ်ပါတယ်ရှင်။တနင်္လာနေ့ညချမ်းအတွက်နောက်ဆုံးကြံနေသေးတဲ့သတင်းလွှာတစ်ပုဒ်ကိုတင်ပြပေးကြပါတယ်။ထိုင်းနိုင်ငံရောက်မြန်မာအလုသမားတွေအဖမ်းဆီးခံရတဲ့အခြေအနေပါ။ထိုင်းနိုင်ငံဘန်ကောက်မြို့အနောက်ဘက်ချမ်းမှာရှိတဲ့ကန်ချနာပူရီခရိုင်စာယိုမြို့နယ်ထဲမှာစစ်စေးရေးဂိတ်မှာမြန်မာနိုင်ငံသားရွှေပြောင်းအလုသမား၅ဦးကိုယာယီနိုင်ငံကူးလက်မှတ်အတုစာရွက်စာတဲ့အတူကိုင်းဆောင်မှုတွေနဲ့ဖမ်းဆီးလိုက်ကြောင်းထိုင်းအာဏာပိုင်တွေကပြီးခဲ့တဲ့တနင်္ဂနွေနေ့ကသတင်းထုတ်ပြန်လိုက်ပါတယ်။ထိုင်းနိုင်ငံထဲမှာမြန်မာရွှေပြောင်းအလုသမားတွေကြုံတွေ့နေရတဲ့အခက်အခဲတွေနဲ့ပတ်သက်လို့သတင်းပြေဆောင်ကိုထိုင်းခြေဆိုင် VOA သတင်းတောက်မအေးမှသတင်းပေးပို့ထားတာနားဆင်ပါရှင်
။မြန်မာနိုင်ငံဖျားသုံးသူဒေတာဘက်ကနေထိုင်းနိုင်ငံကချနာဗူရီခရိုင်ထဲကိုဝင်ရောက်လာတဲ့မြန်မာနိုင်ငံသားတွေကိုနိုင်ငံကူးလက်မှတ်အတုကိုင်းဆောင်မှုစာရွက်စာတမ်းအထောက်အထားအတူပြုလုပ်မှုတွေနဲ့ဖမ်းဆီးခံလိုက်ရကြောင်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကဦးဆိုင်အေးကပြောပြပါတယ်
။ Passport ကအလုံးခရိုင်ရောင်တွေသူတို့ကအဲ့ဒီခရိုင်ရောင်တွေကိုသူတို့ကကတ်ခွာတွေပုံစံမျိုးလုပ်ခဲ့တာ။ပွဲစားနေလုပ်လိုက်တာ။ဒါပေမဲ့သူတို့ရဲ့ဟိုပေါ့နော်ကတ်အရင်အားဟာတွေခွာပြီးတော့သူက printer နဲ့ပြန်ထုတ်ပြီးတော့ငကူမူလအောင် sticker ဝယ်ပြန်ကတ်ထားလိုက်တာ။ပြန်ကတ်ထားလိုက်ပြီးတော့သူတို့ကသေချာပြန်စစ်ဆေးကြည့်တော့နောက်ကနေတံမီးတွေနဲ့ထိုးကြည့်ကြတော့သူမှနှစ်ရုပ်ပေါ့နှစ်ရုပ်တွဲနေတာမျိုးရှိတယ်။ညက်နှဖုံးကိုသူကနှစ်ရုပ်ကတ်နေတာတွေ့ရတယ်ခင်ဗျာ။အဲ့တော့ကိုသူတို့ကနေပြီးဒီဟာတော့အတူကြီးပဲဆိုပြီးတော့အခုကလေးတွေကိုအကုန်လုံးဟိုလုံမယ်ပေါ့နော်တရားစွဲမယ်ပေါ့ဆိုပြီးတော့အခုတည်င်းမှာကြီးညာထားရဲခင်ဗျာ
ဒီထဲမှာအသက်20အောက်လူငယ်3ဦးနဲ့အတူရှေ့တောင်းလို့တမ5ဦးတို့ဟာဖမ်းဆီးခံလိုက်ရတာပါအခုဆိုရင်နိုင်ငံကုလက်မှတ်အတုတွေဟာထိုင်းမြန်မာနယ်စပ်မြဝတီမဲဆောက်လမ်းကနေအဖမ်းဆီးတွေများတဲ့အတွက်ကချနာဗူရီလမ်းကြောင်းဘက်ကနေလမ်းကြောင်းပြောင်းပြီးလူပွဲစားတွေကဘန်ကောက်လိုမြို့ကြီးတွေကိုလူကုန်ကူးမှုတွေလုပ်တဲ့အခါမှာအသုံးပြုလာကြတာဖြစ်တယ်လို့လည်းဆိုပါရယ်ဒီအတွက်ထိုင်းဥပဒေအရဆိုရင်သူတို့ကိုအကာအကွယ်ပေးလို့မရတဲ့အကြောင်းကိုလည်းပြောပြပါရယ
်အခုကပထမဆုံးအချိန်နဲ့ဆက်စားဦးတော့တိတ်ပြီးတော့သူတို့မရင်းမိကြရတာလည်းပါတယ်ခင်ဗျာမဲဆောက်ဘက်ကနေပြီးတော့တက်လာတဲ့လူတွေများနေပြီများနေတဲ့အခါအရင်တော့မရင်းမိကြအောင်နောက်အခါကျတော့သူတို့ကသွားမောတွေကနည်းနည်းရင်းမိလာကြတယ်သူတို့စာအုပ်တွေတမီးတွေထိုးကြည့်တဲ့အခါကျတော့ပုံတွေထက်နေတာကိုတွေ့ရတယ်။အပုံတွေထက်နေတဲ့အခါကျတော့အဲ့လိုမျိုးကျတော့သူတို့အပေါ်ပေးမတက်တော့အပေါ်ပေးမတက်တော့ဆိုတဲ့အခါကျတော့သူတို့ကိုပြန်ဖမ်းနေနေဆက်ကိုပြန်ပို့တယ်။ပို့ပြီးတော့တခါသူတို့ကလွတ်လာတဲ့အချိန်မှာသူတို့ကတခြားနယ်ဘက်ကနေပြီးပြန်တက်တာ။ဒီမဲဆောက်တောမောဘက်ကနေမတက်တော့ကဉ္ဇနာဗူရီဘက်ကဆိုတော့သူတို့စစ်ရှင်မှလည်းစစ်မယ်ဆိုတဲ့ပုံစံမျိုးပေါ့နော်။ကျွန်တော်တို့ထိုင်းဥတွေလမ်းကြောင်းတိုင်းဆိုလို့ရှိရင်ကျွန်တော်တို့ဘက်ကဘာမှတော့လိုက်လို့ပြီးလို့တော့မရဘူးခင်ဗျာ။ဥတွေလမ်းကြောင်းကမားနေတယ်ဆိုတဲ့အခါကျမှကျွန်တော်ကတကယ်လို့များ passport ရှိရဲနဲ့ဖမ်းသားတယ်ဘာကြောင့်ဖမ်းသားတာလဲတပတ်ကနေကျွန်တော်တို့မြန်မာနိုင်ငံသားဘက်ကနေပြီးညင်ပေးလို့ရတယ်ကိုကကိုင်ဆောင်လာတဲ့လူကလည်းအတူမှန်တည့်ရတဲ့နဲ့ကိုင်လာတယ်လှုပ်ပေးတဲ့ပွဲစားကိုလည်းမဖမ်းမိဘူးဆိုလို့ရှိရင်လောလောဆယ်ကတော့သူတို့ပဲတန်ချီသူတို့ပဲထိမှာပဲ
ထိုင်းနိုင်ငံကနေမြန်မာပြည်ကိုပြန်တဲ့အခါမှာနေရာရင်းကိုပြန်တဲ့အတွက်မြန်မာနိုင်ငံသားနိုင်ငံကူးလက်မှတ်ကိုင်ဆောင်ထားသူတွေဟာအထွက်တစ်စိတ်တုံးကိုနိုင်ငံကူးလက်မှတ်မှာရိုက်နှက်ရပြီးမြန်မာနိုင်ငံကနေထိုင်းနိုင်ငံကိုပြန်လာတဲ့အခါမှာလည်းအဝင်တစ်စိတ်တုံးကိုထိုင်းနိုင်ငံဘက်ကလူဝင်မှုကြီးကြပ်ရေးရုံးမှာရိုက်နှက်ရပါတယ်။ဒါတွေကိုမသိနားမလည်တဲ့အတွက်လူကိုယ်တိုင်မသွားပဲပွဲစားတွေကိုငွေပေးပြီးလုပ်ခိုင်းတဲ့အခါမှာတစ်စိတ်တုံးအတုတွေလုပ်ပေးပြီးငွေယူကြတဲ့အတွက်ပြီးခဲ့တဲ့ရက်ကပဲမြန်မာနိုင်ငံသား6ဦးဟာမဲဆောက်လေစိတ်မှာဖမ်းဆီးခံခဲ့ရပါတယ်။ဒီကိစ္စနဲ့ပတ်သက်လို့မြန်မာနိုင်ငံသားတွေဟာပွဲစားတွေကိုအသုံးမပြုဘဲမိမိတို့ဖာသာလူဝင်မှုကြီးကြပ်ရေးကိုတွားရောက်ပြီးလှုပ်ဆောင်ဖို့လိုအပ်တယ်လို့လည်းဦးဆိုင်အေးကဆိုပါတယ်။လက်ရှိမှာတော့မြန်မာနိုင်ငံသားတွေဟာအထောက်အထားမပြည့်စုံလို့ဖမ်းဆီးခံရတာတွေနိုင်ငံကုလက်မှတ်အတုဒစိတ်တုံးအတုတွေလုပ်မှုတွေနဲ့ဖမ်းဆီးခံရတာတွေဟာမဲဆောက်မြို့မှာကကန်ချနာဗူရီမြို့နယ်ဘက်မှာဖြစ်လာတာကိုတွေ့ရတယ်ဆိုပြီးထိုင်းအာဏာပိုင်တွေဘက်ကဆိုပါတယ်။ထိုင်းနိုင်ငံမှာရှေ့ပြောင်းလို့တမား3တန်းထက်မနည်းရှိပြီးတရားဝင်အလုသမားတွေထဲတရားမဝင်အလုလုပ်ကိုင်နေသူတွေကအများစုဖြစ်ပါတယ်ရှင်။
ဒါကတော့ထိုင်းနိုင်ငံထဲကမြန်မာအလုသမားတွေဒီဖမ်းခံရတဲ့အကြုံရတဲ့အခက်အခဲတွေနဲ့ပတ်သက်လို့ထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။တနင်္လာနေ့ညချမ်းအတွက်သတင်းနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းအစီအစဉ်မှာတော့တနင်္လာနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။
မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက် 8:00 ကနေ9:00အထိတစ်ချိန်နေ့လယ် 12:00 ကနေနေခင်း 1:00 အထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း 6:00 ခွဲကနေ9:00အထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ VOA American တန်ကနေ2016ခုနှစ်ဩဂုတ်လ1ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခုတော့တနင်္လာနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတက်တန့်ရောင်သတင်းလွှာအစီအစဉ်တွေကိုဇက်တိုက်တင်ဆက်ပေးဖို့ရှိသလိုသူယုံကြည်ရာအစီအစဉ်မှာဆိုရင်တော့
ကျွန်တော်ကအမှုပညာဆိုတာဒီရင်ကျေးမှုနိုင်ငံရေးလူမှုရေးအခြေခံနေခံကျင်းမှာအခြေတည်ထားတဲ့အရာဖြစ်တဲ့လျောက်အချိန်ကာလနဲ့ဆက်နွယ်မှုရှိတဲ့လျောက်အဲ့အချိန်ကာလကိုအခြေခံကြောင်းလဲအရာတွေနဲ့ဆက်နွယ်မှုရှိတဲ့လျောက်သူကလည်းရွှေ့နေရလို့ယုံကြည်တယ်
။ခဗျာဆရာမောင်သေးသူဘာကိုယုံကြည်တယ်လဲဆိုတာနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။အခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးခြင်းပါတယ်။မြမခီးသွွားလုပ်ငန်းဖွံ့ဖြိုးတိုးတက်ရေးအတွက်ပြုပြင်လှုပ်ဆောင်စရာတွေအများအပြားရှိနေပေမဲ့လည်းအုပ်ချုပ်ရေးပိုင်းမှာကျိုးနီစနစ်ကရှိနေဆဲဖြစ်တဲ့အတွက်တိုးတက်မှုနှေးကွေးနေတယ်လို့မြမနိုင်ငံခီးသွွားလုပ်ငန်းရှင်များအသင်းကအထွေထွေအတွေ့အမှုဒေါ်သရိုးသူစာအောင်ကပြောပါရယ်ခီးသွွားလုပ်ငန်းအတွက်ပြုပြင်ပြောင်းလဲမှုလှုပ်ဆောင်ဖို့လိုအပ်ချက်တွေကိုမကြခင်မှာအစိုးရတာဝန်ရှိတဲ့သူတွေကိုအကြံပေးတင်ပြသွားမယ်လို့ဆိုပါရယ်မြမခီးသွားလုပ်ငန်းအတွက်လိုအပ်ချက်တွေလုပ်ငန်းရှင်တွေဘက်ကလက်ရှိလှုပ်ဆောင်နေတာတွေကိုခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုစော်ဝင်းလိုင်တင်ပြထားတာနားဆင်ပါရှင်
မပြီးမှာအခုဟိုပွင့်လင်းလာပြီအစိုးရပြောင်းပြီဆိုတော့အရင်အစိုးရလက်ထက်တုန်းကတော့ဟိုတန်ဒီတန်နေနဲ့နည်းနည်းဟိုခီးသွွားတွေလာဖို့အဟန္တရှိတယ်ပါညာဆိုပြောကြတယ်အခုနောက်ပိုင်းကောဒီမြန်မာနိုင်ငံကိုလာကြတဲ့ခီးသွွားတွေနိုင်ငံသားခီးသွွားတွေရဲ့အခြေအနေကဘယ်လိုရှိပါသလဲအမဟိုအရင်ကနဲ့စာရင်လေ
ကျမလေခီးသွွားတော့အရေးအတွက်တော့အထက်ချာရင်ကျမလုံထုံးလုံနေပိုင်းကိုပြောပြရစီဒီလုံထုံးလုံနေပိုင်းမှာကျမတာဝန်ရင်းနေတဲ့အခါကျတော့ဒီ rapid ရရှိနေစေရှိနေစေရှိနေစေမှာမှဟိုပိုးအောင်ဆိုးလာရင်လို့ကျမတို့ကတော့ဟိုပြောချင်ပါတယ်နော်ပြောချင်ပါတယ်ဆိုတော့ခေါင်းဆောင်ပိုင်းနေမှာကပင်လုံညီလာခံအတွက်ကိုတကယ်လို့အရေးကြီးနေတယ်ကျမခေါင်းဆောင်ပိုင်းနေမှာပင်လုံညီလာခံပုံပါပဲအားထည့်ထားတယ်ပေါ့နော်ကျမတို့ညီနေရတယ်လေခေါင်းဆောင်ကူညီရဲ့အဒီစေကျမတို့ကနေပြီးတော့ဟိုဒီအပိုင်းတွေကိုကျမတို့ကအကြည့်တွေထုတ်ပေါ်တဲ့သဘောတော့မရှိသေးဘူးပေါ့နော်။ပြည်လုံးညာခံကြီးတော့ပြီးသွားပြီဆိုရင်တော့ကျမတို့ဟာရည်စည်ကဏ္ဍတွေမှာတော်တော်အားနေနေဆိုတဲ့အကြောင်းလုံးလုံးလူပိုင်းမှာလိုအပ်ချက်တွေတိတ်ကြီးများနေတဲ့အကြောင်းပြီးတော့ဝင်ရည်ဌာနပိုင်းနေဆိုင်မှာမှာလုံးလုံးလူတွေမှာဟိုကုညီနေတာတဲ့ပုံစံမျိုးလားနော်ဟိုနေပေါ့အာနာရှင်ဆန်တဲ့ပုံစံမျိုးလားဆိုတဲ့အဲ့ဒီပုံစံမျိုးတွေကိုကျမတို့ထောက်ပြဖို့ရှိပါတယ်။ဒါပေမဲ့ကျမတို့ရရှိအချိန်ဒီမှာတော့ပြည်လုံးညာကအရေးကြီးဆုံးလို့သတ်မှတ်တဲ့အတွက်ကြောင့်ကျမတို့ကပြောကြဖို့တော့မရှိသေးဘူးရှင
့်ဟုတ်ကဲ့ဆိုလိုချင်တာကတော့ဟိုအခုကြည့်မယ်ဆိုလို့ရှိရင်တော့ဟုတ်ပြီအာဟိုပေါ့နော်အခုအရင်ကရှိတဲ့ဟိုဟိုဂျိုးနီတွေပဲဆိုကြပါစို့ဒီလှုပ်ထုံးလုံနီတွေများနေတဲ့ကိစ္စအစင်းစင်းသွားနေရတဲ့ကိစ္စဟိုဟိုပေါ့ဟိုတခုခုဟိုလက်မှတ်ရဖို့အရေးကိုသိတယ်မလားအရင်တော့ကပုံစံအတိုင်းဖြစ်နေတော့အစိုးရပြောင်းသွားပြီမဲ့လေဒီအုပ်ချုပ်ရေးပိုင်းဆိုင်ရာဘိုင်းမှာအက်ဒမင်ဘိုင်းမှာကအရင်လူတွေပဲရှိနေသေးတဲ့အတွက်ခောက်ရိုးကျိုးနေတဲ့ဆိုတဲ့ပုံစံများလားခင်ဗျအဲ့လိုဖြစ်နေလား
ကျမတို့ဒီတိုင်းပဲပြောရမှာပါရှင်ဒီတိုင်းပဲပြောရမှာဒီတိုင်းပုံစံပါပဲဒီတိုင်းပုံစံပါတို့ပြင်မယ်လေကျမတို့ရဲ့ခီးသွားလုပ်ငန်းသဘောတဘာကနိုင်ငံရေးတည်ငြိမ်မှုနဲ့အဓိကဆက်သွယ်နေပါတယ်ဒါတည်းရဲ့အချိုးချတဲ့သဘောဟိုခီးသွားလုပ်ငန်းနိုင်ငံရေးတည်ငြိမ်မှုနဲ့တည်းရဲ့အချိုးချတဲ့အတွက်ကြောင့်ကျမတို့ရာနိုင်ငံရေးတည်ငြိမ်မှုကိုဦးစားပေးပါတယ်နိုင်ငံရေးတည်ငြိမ်တာရင်းခီးသွားလုပ်ငန်းတွေအဆင်ပြေတယ်အဲ့လိုမျိုးအဘော်တရားတွေကျမတို့ကတိတဲ့အတွက်ကြောင့်ကျမတို့ကကိစ္စတိုင်းကိစ္စတိုင်းကိုဟိုမပြောသင့်ဘူးလို့ထင်တဲ့အချိန်မှာမပြောတာကောင်းပါလေ ပြောတဲ့နယ်လို့အချိန်ချိန်တဲ့အချိန်မှာပြောတာကောင်းတယ်ကျွန်မကတော့ယူဆပါတယ်ဒီတကြောင်ဟိုကျွန်မတို့မပြောပါဘူးအထူးသဖြင့်ဒီလိုမျိုးလာခင်ဟိုအဆင်ပြေဖို့ပဲကျွန်မတို့ကဒီတက်ပဲကျွန်မတို့တောင်းချင်ပါရှိပါတယ်
အဓိကဟာကျွန်တော်တို့ပြောကြမယ်ဆိုရင်အခုကျွန်တော်တို့ဒီမြန်မာနိုင်ငံခီးသွွားလုပ်ငန်းမှာပြင်သစ်တဲ့အချက်တွေပေါ့နော်ဦးစားပေးလုပ်ရမယ့်အဆင့်တွေဟိုပေါ့အချက်တွေကဘာတွေများဖြစ်မလဲအမ
ကျွန်တော်တို့အသေးအနေနဲ့ကလေဦးစားပေးလုပ်ရမယ့်အချက်တွေကိုဟိုခီးသွွားရံစီမတိုင်ခင်မှာဇက်တိုက်လုပ်နေပါတယ်အကမအောင်ဆုံးလုပ်တာကတော့စတစ်ကာကမ်ပိန်းပေါ့နော်စတစ်ကာကမ်ပိန်းကတကယ်ဆိုရလက်ထက်ပါလေကျွန်တော်တို့လုပ်ခဲ့ပါတယ်တပြည်လုံးအတိုင်းအတာနဲ့ကျွန်တော်တို့ကဒီဟိုတုံးစီပေါ့တုံးစီပေါ့ဒီတော့ဒီဓာတ်တွေမှာတုံးစီအဲဒီကမ္ဘာမထရာကိုဆက်လိုက်တော့ရတယ်ဒီလိုမျိုးကတ္တာတွေတော့ကျမတို့စတီကာကမင်းကိုတပြည်လုံးနဲ့ကျမတို့လုပ်ဖြစ်ပါတယ်လုပ်ခဲ့ပြီးတော့ကျမတို့အခုဒီလအတွင်းမှာကျမတို့တပြည်အကမ်ပိန်းဆိုပြီးလုပ်ပါတယ်အဲ့ဒီကမ်ပိန်းရဲ့အဓိပ္ပာယ်လေးကတော့ review reform reinforce ဆိုတဲ့ဒီကမ်ပိန်းမှာကျမတို့မြန်မာနိုင်ငံခီးသွွားလုပ်ငန်းရှင်များအပင်ရဲ့အဲလုပ်ငန်းစဉ်တွေကိုကျမတို့ကအကောင်လုံးကို review ပြန်လုပ်ပြီးတော့ reform process နဲ့ reinforce process တွေကျမတို့ဒီအဖြစ်နဲ့တက်မှတ်ပြီးတော့ campaign လုပ်ပါတယ်လက်ရှိချိန်က campaign ကာလပါဒီ campaign ကာလအတွင်းမှာကျမတို့ကမြန်မာနိုင်ငံအနှံ့မှာ CSR process တွေကျမတို့အားလုံးခေါ်ဆိုင်လုပ်ပါတယ်ရန်ကုန်တိုင်းမှာကျတော့ကျမတို့ရန်ကုန်တိုင်းမှာ code of conduct ရဲ့ကဏ္ဍကိုကျမတို့ထုတ်ပေါ်ပြီးတော့အဲ့ဒီကဏ္ဍမှာ workshop လုပ်ပါတယ်အဲ့ workshop ကနေပြီးတော့ကျမတို့ဟိုခီးသွွားလုပ်ငန်းမှာလုပ်ကိုင်နေတဲ့အပြင်သားတွေအလန်းငယ်တွေအကောင်လုံးပေါင်းပြီးတော့ကျမတို့ရှင်းလင်းပွဲတွေပြုလုပ်တယ် question and answer တွေကျမတို့ပြုလုပ်တယ်အဲ့ဒီလိုပြီးတော့အခုမန္တလေးတိုင်းမှာမနေ့ကလည်းပြီးသွားပါတယ်မနေ့ကဒီကြီးပါလုံကမူကြီး300ကျော်တက်မြောက်ပြီးတော့ကျွန်တော်ဒီဒီ workshop လေးပြီးသွားပါတယ်ဒီနေ့ workshop ကတော့ကျွန်တော်လုပ်တာကတော့ကွန်ကရစ်ဘူးတွေကိုကြီးပါလုံမှာဆက်ဆက်နေတဲ့ကားဆရာတွေကားအသင်းတွေသူတို့တွေကိုဝင်ကားတဲ့လုပ်ငန်းစဉ်နဲ့ပြီးတော့ education process ပေါ့နော်ကျွန်တော်လုပ်ငန်းစဉ်တွေဟိုကိုကွန်ကရစ်ဘူးဝင်ရတဲ့အကြောင်းလုပ်ငန်းစဉ်တွေနောက်ပညာရှင်တွေရဲ့ပြောကြတယ်ဟောပြောချက်ဒီဒါလေးပြီးတော့နောက် question and answer လေးဒီမျိုးကြီးကျွန်တော်လုပ်ကြိုင်တဲ့သဘောပါဒါကတော့ second time workshop ပေါ့ကျွန်တော်တို့ပြောရမယ်ဆိုရင်မန်နေဂျာကြီးကလည်းရှင်ရပေးရပထမအဦးဆုံး democratic way ကိုပေါ်ဆောင်တဲ့တော့ကျွန်မကဒီကျွန်တော်ရဲ့လုပ်ငန်းစဉ်လေးကို highlight ပြခြင်းပါတယ်ကျွန်တော်တို့ဟိုကုန်ယူစာနဲ့ highlight ပြခြင်းပါတယ်ဒါကြောင့်လဲဆိုတော့ကျွန်တော်တို့အသေးနည်းမှာကိုကျွန်တော်တို့ကလောက်ဆောင်ချက်တွေကဒီမိုကရက်တစ်ဝင်းနေပဲတွားပါလေအများဆန္ဒနဲ့တွားပါလေ
တခြားအရေးကြီးတဲ့အချက်တွေရောဘာတွေများရှိဦးမလဲခင်ဗျ
ပထမအဦးဆုံးလိုအပ်နေတဲ့ highlight ပြချင်တာတွေက destination maintenance ပါဒီ destination maintenance ကတကယ်ကိုအရေးကြီးနေတဲ့ကဏ္ဍပါ maintenance မှာတော်တော်လေးကိုအားနည်းနေအောင်တွေးရပါတယ်ကျွန်တော် workshop မတိုင်ခင်လေးမှာအင်းဝါကိုကျွန်တော်တက်ကြည့်ပါတယ်ပြီးတော့ဥပိန်တကားကိုလည်းတက်ကြည့်ပါတယ်အဲ့ဒါလိုအပ်ချက်တွေမှာ maintenance တွေပဲပတ်သက်ပြီးလိုအပ်ချက်တွေကအများကြီးပေါ့ဒါလိုကျွန်တော်တို့ကဟို point out လုပ်မယ်ဆိုတော့ focus လုပ်ခြင်းတဘောပါဘောတရားချင်းတော့မတူပါဘူး point out လုပ်ခြင်းပြီးတော့အဖြစ်တင်နေတာမဟုတ်ပါဘူးဆိုရဲကကြတော့တော်တော်လေးမှအားနေနေပါတယ်အားနေနေတဲ့အတွက်ကြောင့်ကျမ Facebook ကနေပြီးတော့ highlight ပြထားတယ်သို့တော်ညာလေ Facebook ကတရားဝင် media မဟုတ်တဲ့အတွက်ကျမက report တင်ပါပါကျမ report ကိုအတင်းသားတွေကိုလည်းဒီနားရုံနဲ့ပြပါဖြစ်တယ်လို့ကျွန်တော်ဝင်ကြီးဌာနတက်ဆိုင်ဝင်ကြီးဌာနနဲ့အခြားအသင်းတွေလည်းကျွန်တော်ဒီစာကိုပေးဖို့မှာဖြစ်ပါတယ်ဒီအစီရင်ခံစာကိုပေးဖို့မှာဖြစ်ပါတယ်အဲ့ဒီခါမှာကျွန်တော်တို့အနေနဲ့အာဖြစ်တဲ့နဲ့တိစားလို့ကျွန်တော်တို့ highlight ပြရတာဖြစ်ပြီးတော့ဆန်တဲ့ခံစာကြတော့ကျွန်တော်တို့ဒီချက်ပို့ပြီးတော့လည်းကျွန်တော်တို့မလုံနိုင်သေးတဲ့ခံစာဖြစ်ပါတယ်ဆိုပေမဲ့တဘောကကျွန်တော်က policy maker တွေမဟုတ်ပါဘူးကျွန်တော်က NGO တွေပါ NGO တွေအနေနဲ့ကကျွန်တော်ဖြစ်တင်တာကိုကျွန်တော်တို့ highlight ပြပါလိမ့်မယ်ပြီးရင် highlight ပြတဲ့နေခန္ဓာကိုကျမတို့ဟိုပူပေါင်းဆောင်ရပြီးတော့လုဆောင်တဲ့နေခန္ဓာဆိုရင်ကျမတို့ကပူပေါင်းပါပါပြောရမယ်ဆိုရင်မိသူနဲ့မဆိုပူပေါင်းကိုကျမတို့တို့ကအသင့်တက်ပါပဲ all inclusive ခန္ဓာကိုကျမတို့ယုံကြည်တယ်ဘာဖြစ်လို့ယုံကြည်လဲဆိုတော့ခီးသွားရဲ့ခန္ဓာတွေ all inclusive ဖြစ်မှသာအောင်မြင်မယ်ဆိုတာကိုယုံကြည်ရတဲ့အတွက်ကြောင့်မိသူနဲ့မဆိုပူပေါင်းဆောင်ရပြီးတော့အလုပ်လုပ်ချင်ပါတယ်ဆိုတော့ညာလေပူပေါင်းဆောင်ရတယ်ဆိုတဲ့နေရာမှာပူပေါင်းဆောင်ရတဲ့ဆန္ဒရှိသူတွေနဲ့ကကျမတို့ကပူပေါင်းလို့ရတဲ့သဘောတရားပါရှိပါ
ကိုယ်စားဝင်လိုက်တင်ပြခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မဆုမျက်မွန်အစီအစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရအောင်ပါရှင
်စမ
smart လက်ကင်ဖုန်းတွေသုံးပြီးတော့ pocket monster လေးတွေကိုနေရာစုံမှာလိုက်ရှာဖန်ရတဲ့ pokemon go game app ဟာအာရှနိုင်ငံတော်တော်များများမှာတရားဝင်ထွက်မလာသေးပေမဲ့အခုတည်းကကစားနေကြသူတော်တော်များများရှိနေပါတယ်လောလောဆယ် pokemon go app ကိုတရားဝင်ထုတ်ထားတာဆိုလို့ဂျပန်နိုင်ငံနဲ့ဟောင်ကောင်မှာပဲရှိပါသေးတယ်ဒါပေမဲ့အမေရိကန်နဲ့ဥရောပနိုင်ငံတော်တော်များများအပါအဝင်နိုင်ငံပေါင်း30ကျော်မှာ Pokemon Go app ကိုတရားဝင် download လုပ်ခွင့်ပြုထားပါတယ်။ Pokemon အကောင့်လေးတွေရှိနိုင်တယ်လို့ game ကညွှန်တဲ့နေရာတွေစီကိုတကယ်သွားပြီးအဲ့ဒီနေရာတဝိုက်ဘယ်နားရှိနေမလဲဆိုတာကိုဖုန်းရဲ့ကင်မရာသုံးလိုက်ရှာရတာမို့ Pokemon Go ကစားနေတဲ့သူတွေဆိုရင်လမ်းသွားနေတာတောင်ဖုန်းကိုမျက်လုံးမလွှဲသွားကြတာမို့ခလုတ်တိုက်မိတာတို့တခြားသူတွေကိုဝင်တိုက်မိတာတို့မကြာခဏဖြစ်ကြပါတယ်။ကားမောင်းနေရင် Pokemon Go ကစားလို့ကားတိုက်မှုဖြစ်တဲ့သတင်းတွေကိုလည်းကြားနေရပါတယ်။အဲ့ဒီလောက်အထိတခြားနိုင်ငံတွေကလူတွေဆွဲဆွဲလန်းလန်းကစားနေကြတဲ့ Pokemon Go game ကိုမြန်မာ၊ Thai ၊ Singapore ၊ Malaysia ၊ Indonesia ၊ Philippines ၊ India စတဲ့အာရှနိုင်ငံတွေမှာတရားဝင်ထွက်မလာသေးပါဘူး။တရုတ်နိုင်ငံမှာတော့ Hong Kong ကျွန်းကလွဲလို့တရုတ်ပြည်မှာကြီးမှာတရားဝင် download လုပ်လို့မရသေးပါဘူး။ဒီတော့တိတ်ကိုကစားခြင်းလှပြီဖြစ်တဲ့ Pokemon Go ပရိသတ်တွေကတရားဝင်ထွက်လာတဲ့အထိမဆောင်ကြပဲရတဲ့နီးမျိုးစုံတုံးပြီးတော့ကစားနေကြတာဖြစ်ပါတယ်။တကယ်လို့လက်ကင်ဖုန်းကိုအမေရိကတို့ Britain တို့ Japan တို့ Hong Kong တို့ကနေဝယ်ထားပြီးတော့အဲ့ဒီနိုင်ငံတွေမှာ Apple App Store အကောင့်ပဲဖြစ်ဖြစ် Google Play အကောင့်ပဲဖြစ်ဖြစ်ဖွင့်ထားရဲဆိုရင်တော့ Pokemon Go App ကို download လုပ်ယူနိုင်ကြတယ်လို့ပြောကြပါတယ်။တချို့ Android ဖုန်းသုံးကြတဲ့သူတွေကြတော့လေတရားမဝင် Game Version ကိုTorrent website တွေကနေပြီးတော့ download လုပ်ကြပါတယ်။တချို့ကြပြန်တော့သူများအကောင့်တွေကိုခိုးဝင် hack လုပ်ကြပါတယ်။ Indonesia နိုင်ငံမှာတော့တဆင့်ကန် proxy website တွေကိုသုံးပြီးတော့ game app ကို download လုပ်ကစားနေကြတာပါ။အဲ့လိုမျိုး proxy server တွေကနေတဆင့်တရားဝင် game ထုတ်ထားတဲ့နိုင်ငံတွေက app store ဆိုင်တွေကိုသွားနေကြသူ Indonesia မှာတော်တော်လေးများတယ်လို့ကိုရိုင်းကစားနေတဲ့ Ranga Vadiawan ကပြောပြပါတယ်။သူကတော့Pokemon Go ကိုတော်တော်လေးကိုစွဲနေပါပြီ
။ Kalau main game yang biasa sih cuma di rumah-rumah aja gitu. Kalau enggak waktu lagi kuliah di kampus. Cuman kalau ini kan
ပုံမှန်အဖြစ်တော့သူကြောင်းမသွားလို့ရှိရင်အိမ်မှာပဲ game ကစားလေးရှိပါတယ်တဲ့။ဒါပေမဲ့ Pokemon Go ကြတော့အပြင်ထွက်ပြီးတော့တခြားနေရာတွေစီကိုမသွားမဖြစ်သွားဖို့လို့တော့လမ်းတော်တော်လေးရှောက်ဖြစ်တယ်လို့ဆိုရဲ။လေ့ကျင့်ခန်းလုပ်နေတယ်လို့ဖြစ်နေတော့လလန်းဆန်းဆန်းပေါ့ပေါ့ပါပါနဲ့နေလို့တော့ကောင်းပါတယ်လို့ဆိုပါတယ
်။ Nowadays like a young people doesn't really want to go to this like
အသက်20အရွယ်အာယာဆမ်ဝန္ဒရာကလည်းဒီကနေ့ခေတ်မှာလူငယ်တွေကပြားရိုက်တို့တမိုင်းဝင်နေရာတို့လိုနေရာတွေစီကိုတိတ်ပြီးတော့သွားကျင်ကြတာမဟုတ်ပါဘူးတဲ့ဒါပေမဲ့ Pokemon Go ကစားတော့အဲ့လိုနေရာမျိုးစီကိုမသွားမဖြစ်ရောက်သွားတယ်လို့ပြောနေတာပါ Pocket Monster အကောင့်လေးတွေကိုတွေးနိုင်တယ်လို့ပြောကြတဲ့ Indonesia အမျိုးသားပြားရိုက်ကတော့ game ကစားတဲ့သူတွေကိုကြိုဆိုတဲ့အနေနဲ့သူတို့ပြားရိုက်ထဲမှာအကောင့်လေးတွေတွေးလို့ရှိရင်ဓာတ်ပုံရိုက်ပြီးတော့လူမှုကွန်ရက်တွေပေါ်မှာတင်ကြားဖို့တောင်းတိုက်တွန်းထားပါတယ်လူငယ်တွေကြားပြားတိုက်ကိုစိတ်ဝင်စားသွားအောင်ဆွဲဆောင်တဲ့သဘောလည်းဖြစ်ပါတယ်။ဒါပေမဲ့အင်ဒိုနီးရှားသမ္မတအင်ဒိုဝင်းထဲမှာတော့အမှုရမ်းတွေကိုရောဧည့်သည်တွေကိုပါ Pokemon Go game ကစားရဘူးလို့သတိပေးချက်ထုတ်တားမြစ်ထားပါတယ
်။ Bayangkan kalau ada yang bermain itu kan ada pergerakan itu kan di sini apalagi di sini ada pas pampres nanti kan
သမ္မတအင်ဒိုရဲ့ပြန်ကြားရေးတာဝန်ခံ Baymark Mudin ဖြစ်ပါတယ်။ Pokemon Go ကစားပြီးတော့အကောင့်တွေတွေ့လို့တွင်ကြားအိမ်တော်ဝင်ထဲမှာလျှောက်သွားနေမယ်ဆိုရင်မတင်ကားစရာဖြစ်ပြီးတော့လုံခြုံရေးတွေကမေးမြန်းစစ်ဆေးစရာဖြစ်ပါလိမ့်မယ်။တမရအိမ်တော်ကိုလာရင်လိုက်နာရမယ့်စီကံတွေကိုလူတိုင်းလေးစားသင့်ပါတယ်လို့ပြောပြနေတာပါ။အင်ဒိုနီးရှားမှာ Pokemon Go app တရားဝင်မထွက်သေးချိန်မှာတော့မှအခုလိုမျိုးသတိပေးချက်တွေထုတ်နေရပါပြီ။အမေရိကန်မှာ Pokemon Go စထွက်ပြီးသိပ်မကြခင်မှာပဲ game ကစားသူတွေကြားမှာမတော်တဆထိခိုက်မှုတွေရှိတယ်ဆိုတဲ့သတင်းတွေထွက်ခဲ့တာကြောင့်ဂျပန်နိုင်ငံမှာတော့ဒီ game app ကိုမထုတ်ခင်တည်းကအာနာပိုင်တွေက game ကစားသူတွေသတိထားလိုက်နာတဲ့အချက်၉ချက်ကိုကတ်တွန်းပုံစံတွေနဲ့ထုတ်ပြန်ခဲ့ပါတယ်။ game ကစားကြသူတွေအနေနဲ့ game အတွက်ကိုယ့်ရဲ့နာမည်ရင်းကိုမသုံးဘဲနဲ့တခြားနာမည်မျိုးတွေသုံးကြဖို့တိုက်တွန်းချက်လည်းပါဝင်ပါတယ်။ Pokemon Go game က online ပေါ်မှာချိတ်ဆက်ကစားရတဲ့ game မျိုးမို့ကိုယ့်ရဲ့အရေးကြီးတဲ့ကိုယ့်ရဲ့အချက်တွေလုံခြုံစေဖို့တည်ပေးတာဖြစ်ပါတယ်။ဂျပန်မှာ game တရားဝင်ထွက်လာပြီးအခုနောက်ဆုံးသတင်းဖြစ်နေတာကတော့အနုမြူဘုံအကျဲခံခဲ့ရတဲ့ Hiroshima မြို့ကငြိမ်းချမ်းရေးအထက်အမှတ်ပန်းခြံကို game တွေကနေဖယ်ရှားပေးဖို့အတွက်တောင်းဆိုနေကြတဲ့သတင်းမှာ game နဲ့မှာ Hiroshima ငြိမ်းချမ်းရေးအထက်အမှတ်ပန်းခြံကို Pocket Monster တကောင်နဲ့တကောင်ကြားမှာတိုက်ခိုက်ကြတဲ့နေရာ game တွေကအခေါ်ဆိုရင်တော့ gym နေရာလှုပ်ထားတဲ့အတွက်ဒါကိုဖယ်ရှားပေးဖို့အတွက် game ကိုထွင်တဲ့ Nintendo နဲ့ Niantic ကုမ္ပဏီတွေကိုမြို့တာဝန်ရှိသူတွေကတောင်းဆိုထားပါတယ်Pokemon Go game ကစားလို့ရနေတဲ့နိုင်ငံတွေထဲမှာဘယ်နေရာမှာ Pokemon အကောင့်တွေရှိနေတယ်လဲဆိုတာကိုသိနိုင်အောင်လို့ Niyeti Company ရဲ့ Pokemon Go Server ကို ဂျာ ကနေဖြတ်ဝင်ပြီးတော့မြေပုံတွေကိုပေါ်ပြနေတဲ့ website တွေလည်းပေါ်လာနေပါတယ်။တခါကိုက Pokemon Go game ကိုအချိန်ပြည့်ပေးမကစားနိုင်လို့ level မတက်ဘူးဆိုရင်ကိုအစားကစားပေးပါမယ်ဆိုတဲ့ game အငှားကစားသူတွေလည်းရှိပါသေးတယ်။
We basically walk people's Pokemon accounts for them to give them experience, level up their Pokemons.
Pokemon Go game account ရှိတဲ့သူတွေအစားသူတို့က game ကိုဝင်ကစားပေးတာပါတဲ့ Pokemon account လေးတွေဖမ်းပေးတယ်အကောင့်တွေအဆင့်ပြောင်းသွားအောင်ကစားပေးတယ်အမှတ်များများရနိုင်မဲ့နေရာမျိုးတွေရအောင်လုပ်ပေးတယ် Pokemon Go game level တွေမြင့်တစ်ထက်မြင့်သွားအောင်လုပ်ပေးတယ်လို့ပြောပြနေတာပါသူကနယူးယောက်မြို့မှာနေပါတယ် Pokemon Go အငှားကစားပေးပါတယ်လို့ website မှာကြော်ညာတင်လိုက်ပြီးကလေးကငှားတဲ့သူများလွန်လို့တယောက်တည်းမနိုင်တော့ပဲတငယ်ချင်းတယောက်နဲ့မျှလုပ်နေရတာနောက်ထပ်လူတောင်ထပ်ငှားရပါတော့မယ်တဲ့
So we put the ad up and then I couldn't even do it by myself. I had two phones. I was doing like
သူမှဖုန်းနှလုံးနဲ့တနေ့ကို10နာရီလောက်သူများအတွက် Pokemon Go game တွေကိုကစားပေးရတာတော့မှမလောက်လို့နောက်ထပ်ကစားပေးမဲ့လူတယောက်ထပ်ငှားရတော့မယ်လို့ပြောနေတာပါတနာရီကိုဒေါ်လာ20လောက်နဲ့ Pokemon Go game အငှားကစားပေးနေတဲ့သူဖြစ်ပါတယ်။ Britain နိုင်ငံမှာလဲဒေါ်လာ200နီးပါးပေးလို့ရှိရင်ကိုယ့်ရဲ့ game ကိုအစ်စ်20လောက်အထိတက်သွားအောင်လို့လုပ်ပေးနိုင်တယ်လို့ဆိုပြီးတော့တယောက်ကကြော်ညာထားပါတယ်။အဲ့လိုမျိုး game အစ်စ် level တက်အောင်ကစားတဲ့နေရာမှာအရေးအပါဆုံးကတော့မြို့ရဲ့မြေပုံဖြစ်ပါတယ်။မြေပုံပေါ်မှာရှိတဲ့နေရာတွေကဘယ်နေရာမှာတော့ဖြစ် Shaba Pokemon account တွေကိုတွေ့နိုင်တယ်လို့ game ထဲမှာပြထားတာမို့အဲ့ဒီနေရာတွေစီကိုအရောက်သွားပြီးအကောင့်တွေကိုဖမ်းနိုင်ဖို့ကအရေးကြီးပါတယ်။တောင်ကိုရီးယားနိုင်ငံမှာကြတော့နိုင်ငံတော်လုံခြုံရေးကြောင့်ကိုရီးယားနိုင်ငံရဲ့မြေပုံအသေးစိတ်ကို Game တီထွင်တဲ့ Nintendo နဲ့ Niantic Company တွေကိုမျှဝေသင့်မသင့်ဆိုတာကိုတောင်ကိုရီးယားအစိုးရကစဉ်းစားနေဆဲဖြစ်လို့ August လရဲမှာ Pokemon Go Game တရားဝင်ထွက်နိုင်ပါမလားလို့တောင်ကိုရီးယားကစောင့်မျှော်နေသူတွေကတော့စိုးရိမ်နေကြပါတယ်ရှင်။
မဆုမြတ်မုံအစီအစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ကဘာတလောကအမှုပညာရှင်တွေရဲ့သတင်းတိုးတိုးထွားထွားတွေကိုစူးစီးတင်ဆက်ပေးနေတဲ့မရေးတန်နာကျော်ရဲ့တက်တက်ရောက်သတင်းလွှာအစီအစဉ်အလှည့်ပါနားဆင်ကြရအောင်ပါရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်ရောင်သတင်းတော်မှာတော့ Star Wars ရုပ်ရှင်ရိုက်ကွဲမှာ Harrison Ford ဒဏ်ရာရသွားတဲ့ကိစ္စတရားရုံးကဘယ်လိုများဆုံးဖြတ်ချက်ချလိုက်ပါလဲပြီးတော့ MTV Gita Video စုချင်းမြင်ပေါ်ရတဲ့အတွက်တစ်ကြွေရွေးခံရတဲ့ဆင်းဒီလိုမျိုးကဘာတလောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတူတူထားတာကိုပြောပြပေးသွားပါမယ်မကြာခင်ကျင်းပမှုရှိတဲ့ MTV Guitar Video စုချင်းမြင်ပွဲအတွက်ဇူလိုင်လ26ရက်နေ့မှာတစ်ကြိုရွေးခံရတဲ့သူတွေစီရင်ထုတ်ပြန်လိုက်ပါပြီ။ Beyonce ရဲ့လူပြောသူပြောများနေတဲ့ Lemonade ဒေးတက်ပြားက Beyonce ကိုတစ်ကြိုစုနေရ7နေရရှာပေးခဲ့ပြီးတော့ဒါဟာသူ့အတွက်အများဆုံးတစ်ကြိုစုပဲရရှိစေတာဖြစ်ပါတယ်။ Beyonce ဆိုတော့ Adele ရော Hip Hop ဆိုတော့ Kanye West ရောစုတွေအတွက်တစ်ကြိုရွေးခံရပါတယ်။ YouTube မှာအရန်ပေါက်တဲ့ Adele ရဲ့2015Hello ဒေးတချင်းကတကြိုစုနေရ9နေရအတွက်ရထားခံရပြီးတော့ Send my love to your new lover တချင်းနဲ့တကြိုတစုစုစုပေါင်းစုနေရ8ခုတွေရထားခံရပါတယ်။ Kanye West ရဲ့အငင်းပွားစရာ famous ဒေးတပြားကအကောင်းဆုံး video စုအပေါင်းဝင်တကြိုနေရ2စုရရှိပါတယ်။အဲ့ဒီဒေး video မှာက Kanye West ရဲ့ဘေးမှာနာမည်ကျော်ရိအဲ့ထဲမှာနာမည်ကြီးအဆိုတော့ Taylor Swift ပါပါဝင်ပါတယ်။အဲ့ဒီနာမည်ကျော်ဆယ်နှစ်ယောက်သူ့ဘီမှာကိုလုံးဒီနဲ့အိတ်နေတဲ့ပုံမျိုးရိုက်ထားတာပါ။ Taylor Swift နဲ့ Kanye West ကတခြင်းစာသားတစ်ပိုင်းနဲ့ပတ်သက်ပြီးတော့လူသိရှင်ကြားပြန်ထိုးပြောဆိုနေကြတာဖြစ်ပါတယ်။လွန်ခဲ့တဲ့9နှစ်အတွင်းမှာဒေးဂီတစုချင်းမြင့်ပွဲတွေမှာစုရအများဆုံးရတဲ့ Taylor Swift က2015 MTV ဂီတဗီဒီယိုစုချင်းမြင့်ပွဲမှာ Bad Blood ဒေးတခြင်းပါဝင်စုလေးစုရရှိခဲ့တာပါ။သူက Out of the Woods နဲ့ New Romantics တစ်ချင်းနှစ်ပုဒ်2015နှစ်ကုန်နဲ့2016အစောပိုင်းမှာထွက်ခဲ့ပေမဲ့လေဒီနေ့2016အတွက်တော့ဘာတစ်ချင်းမှတစ်ကြိုစီးနေမှာမပါပါဘူး Rihanna ကတော့ DJ Calvin Harris နဲ့တွဲတီဆိုတဲ့ This is what you came for ဆိုတဲ့တစ်ချင်းနဲ့ Drake နဲ့တွဲလို့တဲ့ Walk တစ်ချင်းတို့နဲ့တစ်ကြိုနေရတယ်အများကြီးရပါတယ်ဒီနေ့ဇန်နဝါရီမှာကင်ဆာရောဂါနဲ့ရုတ်တရက်ဆုံးပါသွားတဲ့အဆိုတော်ကြီးဒေးဗစ်ဘိုဝီရဲ့တေးတပြားတဲ့ချက်ကသူဆုံးပါပြီးတော့မှထွက်လာတာပါ။အဲ့ဒီတေးတပြားတွေက Blaster ဆိုတဲ့တခြင်းနဲ့ Lazarus ဆိုတဲ့တခြင်းတွေနဲ့အကောင်းဆုံး Director ဆုအမှုပညာတီးဖြတ်နဲ့ဓာတ်ပုံဆုတို့အတွက်တစ်ကြိုပေးခံရပါတယ်။ MTV Guitar Video စုချင်းမြင်ပွဲဟာ New York မြို့ Madison Square Garden မှာ ပြုလုပ်မှာဖြစ်ပြီးတော့ဩဂုတ်လ28ရက်နေ့မှာကျင်းပမှာပါ MTV ရုပ်သံ line ကနေပြီးတော့လဲဓာတ်ရိုက်ထုတ်လွှင့်ပြသဖို့ရှိပါတယ်ပြည်သက်တွေကရွေးချယ်နိုင်တာဖြစ်ပြီးတော့လာမယ့်အင်္ဂါနေ့ကစပြီးတော့ဘသူတွေကိုစုပေးခြင်းလဲဆိုတာမဲပေးနိုင်ပါပြီဒီ2016 MTV ဂီတဗီဒီယိုစုချင်းမြင်ပွဲမှာဘသူကအခမ်းအနားမှုလုပ်ပြီးတော့တင်ဆက်ပေးမှာလဲဆိုတော့မကြေညာသေးပါဘူးရှင
် How are you It's so typical of me to talk about myself I'm sorry I hope that you will Did you ever make it out of that town where nothing ever happened? It's no secret that the both of us are running out of time. So how from the other side? I must have called a thousand times.
Star Wars, The Force Awakens.ရုပ်ရှင်ကရိုက်ကူးရေးအတွက်တာဝန်ယူတဲ့ Foodels Production UK UK နိုင်ငံက Foodels ရုပ်ရှင်ထုတ်လုပ်ရေးကုမ္ပဏီကိုရိုက်ကွဲမှာပါဝင်တဲ့တရုတ်ဆောင်တွေအလုပ်သမားတွေကိုဘေးရနေရမကြရအောင်လို့ကာကွယ်ပေးဖို့ပြက်ကွက်မှုနဲ့တရားရုံးကအပြစ်ရှိကြောင်းအမိန့်ချလိုက်ပါတယ်။အဲရုပ်ရှင်မှာပါတဲ့မင်းသားကြီး Harrison Ford ရိုက်ကွဲမှာခြေချိုးသွားခဲ့တဲ့ဖြစ်ရဖြစ်ပြီးတော့အခုလိုမျိုးတရားရုံးကအမိန့်ချလိုက်တာပါ။လန်ဒန်အခြေစိုက် Foodels Production ကုမ္ပဏီကို Milton Keynes တရားရုံးကအင်္ဂါနေ့ဇူလိုင်လ26ရက်နေ့မှာအခုလိုမျိုးအမိန့်ချလိုက်တာဖြစ်ပါတယ်။ Star Wars ရုပ်ရှင်ဇာတ်ကားတွေမှာ Han Solo ဖြစ်တဲ့တရုတ်ဆောင်တဲ့မင်းသား Harrison Ford ဟာ2014ဇူလိုင်12ရက်နေ့က UK နိုင်ငံက Bywood Studio Millennium Falcon ရိုက်ကွင်းမှာတန်တကားကပြန်ရိုက်လို့ခြေထောက်ကျိုးပြီးတော့တခြားထိခိုက်ဒဏ်ရာတွေလည်းရသွားပါတယ်။UK မှာလုပ်ငန်းခွင်အနေနဲ့ကင်းရှင်းရေးစီကံတက်မှတ်ပြီးတော့စီးကျက်တဲ့ Health and Safety Executive အဖွဲ့ပြောခွင့်ရသူကအဲ့တကားပြန်ပိတ်အောင်လုပ်ထားတဲ့အားကကားသေးလေးတစ်စီးစာလောက်အလေးချိန်တောင်ရှိတယ်လို့ပြောသွားပါတယ်။ဘယ်လုပ်ငန်းခွင်မှာမဆိုဘေးကင်းလုံခြုံမှုရှိဖို့အတွက်မန်နေဂျာတွေအနေနဲ့လှုပ်ဆောင်ဖို့တရားဥပဒေအရကိုတာဝန်ရှိပါတယ်။နေ့စဉ်ကြုံတွေ့နေတဲ့ဘေးအနေကိုကျန်းမာရေးနဲ့ဘေးကင်းလုံခြုံရေးဥပဒေတွေနဲ့ပြန်ပြောင်းထိန်းချုပ်ရပါတယ်လို့ပြောသွားပါတယ်။ဗြိတိသျှရုပ်ရှင်လုပ်ငန်းဟာကမ္ဘာမှာနာမည်တစ်လုံးနဲ့ရပ်တည်တဲ့လုပ်ငန်းကြီးဖြစ်ပါတယ်။ဒါကြောင့်မလို့ရိုက်ကွင်းတွေဘေးကင်းလုံခြုံရေးကအိမ်မှာအလုပ်လုပ်နေတဲ့မင်းသားမင်းသမီးနာမည်ကြီးတာမကြီးတာနဲ့မသက်ဆိုင်ပါဘူး။အားလုံးကိုတပြေးညီအကာအကွယ်ပေးပြီးတော့ဒီလုပ်ငန်းရဲ့နာမည်ကိုထိန်းသိမ်းကြရပါမယ်လို့လည်းပြောသွားပါတယ်။ဒီမှုကို Elsberry တရားရုံးကိုလွှဲပြောင်းပေးလိုက်ပြီးတော့ဩဂုတ်လ22ရက်နေ့မှာတော့နောက်ဆုံးအမိန့်ချမှတ်ဖို့ရှိပါတယ်ရှင်။တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I'll have my own yacht. I'll have my own jet. Take it on the side and brought friends.
မရေးသနာကျော်အစီအစဉ်တင်ဆက်တဲ့အသက်တန်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုနောက်ဆုံးတင်ဆက်ဖို့ကြံနေသေးတဲ့အပတ်စဉ်ခန္ဓာကတော့သူယုံကြည်ရာအစီအစဉ်ဖြစ်ပါတယ်။ဒီသတင်းပတ်ရဲ့သူယုံကြည်ရာအစီအစဉ်မှာတော့ကဗျာဆရာမောင်ဒေးဘာကိုယုံကြည်သလဲဆိုတာနားဆင်ရပါမယ်။မမိုးဖြူအစီအစဉ်တင်ဆက်ထားပါတယ်ရှင
်။ကျွန်တော်ကဗျာရေးပါတယ်။နောက်ကျွန်တော်ပကြီးရေးတယ် drawing တွေပါရေးပါတယ်။နောက်ပြီးတော့graphic design နဲ့ပတ်သက်တဲ့ဟာလေးတွေလုပ်တယ်။ပြောဖို့ဝင်လေးတွေပါလေးပေါ့နော်။ကျွန်တော်အားကြီးရေးပါတယ်။နောက်တစ်ချိန်တော့ပဲကျွန်တော်နှစ်သက်တဲ့အင်္ဂါစာပီတွေကကျွန်တော်နှစ်သက်တဲ့ဟာတွေကျွန်တော်ပြောင်းဝင်ပြခြင်းနဲ့စာပီတွေလည်းကျွန်တော်ဘာသာပြန်ပါတယ်။အင်္ဂလိပ်စာကနေအဓိကထားပြီးတော့ဘာသာပြန်ပါတယ်။ဘာသာတန်းခါမှာစကဲပြီးရောကြပြောဘာသာပြန်ပါတယ်။အဲ့ဒါလေးပြင်တော့ကျွန်တော်လက်ရှိဒီငါပြာမြစ်တာဖွံ့ဖြိုးဖော်မရှင်မှာကျွန်တော်ဒီဖွံ့ဖြိုးရေးလုပ်ငန်းတွေနဲ့ဆက်နွယ်တဲ့ဒီမူရိဆိုင်ရာလုပ်ငန်းတွေဆက်နွယ်လုပ်ငန်းတွေလည်းလုပ်ကိုင်နေရှိပါတယ်။ကျွန်တော်ယုံကြည်တာတွေကတော့အများကြီးရှိပါတယ်။ယုံကြည်တာတွေလည်းအများကြီးပါပဲ။အဲကျွန်တော်အမှုပညာပတ်သက်ပြီးပြောမယ်ဆိုရင်တော့ကျွန်တော်ကအမှုပညာဆိုတာဒီရင်ကျေးမှုနိုင်ငံရေးလူမှုရေးအခြေခံအခြေခံမှာအခြေတည်ထားတဲ့အရာဖြစ်တဲ့အလျောက်အချိန်ကာလနဲ့ဆက်နွယ်မှုရှိရလျောက်အဲအချိန်ကာလကိုအခြေခံကြောင်းလဲအရာတွေနဲ့ဆက်နွယ်မှုရှိရလျောက်သူကလည်းရွှေ့နေရလို့ယုံကြည်တယ်။အဲခါကျတော့ကျွန်တော်က
ဟိုကျွန်တော်လည်းလူငယ်ရေးသူဟိုတယောက်အနေနဲ့စဉ်းစားမယ်ဆိုရင်ကျွန်တော်ရဒီပြင်းဦးဖြစ်စဉ်ထဲမှာကျွန်တော်ကညံသွားနေရတယ်အဲ့တော့ကျွန်တော်ကရေးရင်နောက်အရှိကရှိကကျန်လေးလာရင်နောက်အတစ်တီထွင်ခံကြီးရင်ဆိုတဲ့ဟာပြီးကျွန်တော်တော့တွားတယ်အဲ့ခါမျိုးမှာကျွန်တော်တွေကဟိုဒီတနည်းအားဖြင့်ပြောရင်လူငယ်ခန်းကဏ္ဍအရေးကြီးတယ်လို့လည်းကျွန်တော်ယုံကြည်လို့ပြောနိုင်တယ်ပေါ့နော်ဘာကြောင့်ဆိုတော့လူငယ်တွေကဒီမတူညီတဲ့ပုံစံတွေနဲ့ဖန်ကြီးလာတဲ့ဟာမျိုးတွေပေါ့ဒါတွေကိုလည်းဟိုကျွန်တော်တို့လက်မခံတာတွေလက်ခံတာလည်းရှိနေတယ်ဒါပေမဲ့ဒါဟာကောင်းတဲ့အနေအထားပြည့်ရနေတယ်ကျွန်တော်တို့ခုလက်ရှိရှိနေတယ်ညီနဲ့ညီမပေါ့ကဗျာလောကဟာတော်လေးနိုင်ဆိုင်ရှိတယ်လူငယ်တွေအများကြီးလည်းဒီပုံစံတွေအကြောင်းအရာတွေမျိုးစုံနဲ့ဆန်းသက်ပြီးတော့ဒီကျွန်တော်တို့ဒီခေတ်ကြိုင်ကြပါပါပေါ့နော်လောက်ကနေရရှိတယ်အဲ့တော့ဒီရွှေရှားနေဆိုတဲ့အရာတစ်ခုပေါ့မြို့ပညာနဲ့ဆက်နေတဲ့ခါမှာအဲ့ဒီယုံကြည်မှုကျွန်တော်မှာရှိတယ်အရာပြင်နေတာတက်နေတာမဟုတ်ပဲနဲ့ရွှေနေရဆိုတယ်နောက်အဲ့လိုမှပဲကောင်းမယ်လို့လည်းကျွန်တော်ထင်တယ်အဲကျွန်တော်အနေနဲ့နောက်လူမျိုးနိုင်ငံနဲ့ဆက်ဆက်ပြီးတော့ကျွန်တော်ယုံကြည်ရတော့ကျွန်တော်ကဒီအခြေခံလူမှုရေးပါဝင်နဲ့ကျွန်တော်ဖွံ့ဖြိုးရေးလုပ်တာတို့နောက်အခြေခံလူမှုရေးနောက်ထိုင်တိုင်းသားတွေကနေပြီးတော့ပြန်ကားတွေစီမံတာမျိုးတွေနောက်ကျွန်တော်ဒီအဲ့လိုမျိုးဟိုအခြေခံလူမှုကိုအဲ့ရောက်အချိန်ခံနဲ့ကျွန်တော်ဖွံ့ဖြိုးရေးအမြင်မျိုးအဲအဲ့လိုအစီအမံမျိုးတွေကိုကျွန်တော်ယုံကြည်တယ်။နောက်ဒီဥစ္စာလည်းကျွန်တော်တို့ဒီလွန်ခဲ့တဲ့ဒီလွန်ခဲ့နှစ်20နောက်အဲ့ဒီကျူတော့150ပေါ့လေအဲ့ဒီအချိန်မှာကျွန်တော်တို့အများကြီးလူတွေဟာဒီရက်ရွာပါဖွံ့ဖြိုးနေကျွန်တော်တို့ဒီဘက်ကရက်ဖက်ဖွဲ့စည်းလက်ပါဘောနော်ပူပေါင်းလုပ်ခဲ့တဲ့အစင်ကအရှင်ကရှိနေခဲ့ပြီ။အဲ့ဒီဟာတွေကနေပြီးတော့ကျွန်တော်ဆက်ပြီးဥဆောင်သွားမယ်ဆိုရင်နှစ်ရှိအစိုးရလှုပ်လှမ်းပြုတော်လည်းနှိုင်းရှင်ဒီနှစ်ခုတွဲဇွန်တွဲလာတဲ့ခါမှာပေါ့နော်ကျော်ရည်ဟာဒီကောင်းတဲ့ရလဒ်တွေဒီဖြစ်ပေါ်လာနိုင်တယ်လို့ကျွန်တော်ယုံကြည်တယ်ပေါ့ဒါကတော့ကျွန်တော်အနေနဲ့ဒီမိမိရဲ့နေထိုင်တဲ့နိုင်ငံအတွင်းကလူမှုရေးနိုင်ငံရေးနော်ဒီဟာနဲ့ဆက်နေတဲ့ယုံကြည်မှုလည်းဖြစ်ပါတယ်နောက်တစ်ခုကျွန်တော်ကတော့ဆုံးယုံကြည်မှုကတော့ဟိုပေါ့ဟိုကောင်းမွန်တဲ့နိုင်ငံတစ်ခုပေါ့နော်ဘာကြောင့်လဲဆိုတော့ဟိုကျွန်တော်တို့ကတော့ဟိုဟိုဘဝမှာကြုံရမယ်ခက်ခဲပြီးဟိုကိုတိုက်နေရှိမယ်မတိုက်တာလည်းရှိမယ်ဟိုအဓိကတော့ဆက်ပြီးရှင်းတာနေခုနဲ့ဘဝဆက်ပြီးသွားနေတယ်ဆိုတော့အဲယုံကြည်ခုပေါ့အဲ့ဒီပုံမှာကောင်းတဲ့ဟာဗာများဖြစ်နိုင်မလဲကိုယ့်အတွက်ကောချလို့တော့ကောင်းတဲ့ဟာဆိုရင်တော့ကောင်းလာနိုင်တာပေါ့ကောင်းတဲ့ဟာလုပ်တယ်လို့ဆိုတာမျိုးပေါ့နော်အဲ့ဒါလေးရှိပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်အားစီစဉ်ပါရှင်တနင်္လာနေ့ညအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲအစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မယ်အခုကြံနေသေးတဲ့ချိန်မှာတော့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတလှည့်ပြောပြပေးပါမယ်ရှင်
ယူရန်နိုင်ငံမှာတေကန်ဘုံခွဲတက်ခတ်မှုကြောင့်2004ခုနှစ်ကတည်ဆုံသွားတဲ့အမေရိကန်မွတ်စလင်စစ်သည်ဟာတရေကောင်းတူဖြစ်တယ်လို့အမေရိကန်တွေအားလုံးကတန်ဖိုးထားတင်တယ်လို့ Republican Party သမ္မတလောင်းဒေါ်နယ်ထရမ့်နဲ့သူကိုယ်တိုင်လည်းယုံကြည်ရဲ့အကြောင်းဒုသမ္မတလောင်းမိုက်ပန်ဆာပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲကျင်းပခဲ့တဲ့ Democratic Party ညီလာခံမှာတက်ရောက်စကားပြောခဲ့ကြတဲ့အမေရိကန်ကချက်ဆုံးစစ်သည်ဟျူမာရွန်ခန်းရဲ့မိဘ၂ယောက်ဟာမိဘ၂ယောက်ပေါ်ထရမ့်ကတုံ့ပြန်ပြောဆိုတဲ့အတွက်အပြင်းထန်ဝေဖန်မှုတွေထွက်ပေါ်လာပြီးနောက်မှာပဲတင်းနှင်းနှင်းနှင်းနောက်ပိုင်းကဒုသမ္မတလောင်းရဲ့ကြေညာချက်ထွက်ပေါ်ခဲ့တာပါအမေရိကန်သမ္မတရွေးကောက်ပွဲအတွက်ရှင်ပြန်နေတဲ့ Democratic Party သမ္မတလောင်း Hillary Clinton ဟာပြီးခဲ့တဲ့သတင်းပတ်တဲ့ပါတီညီလာခံကျင်းပပြီးနောက်မှာပဲပြန်ပက် Republican Party သမ္မတလောင်း Donald Trump ပေါ်ပြန်လည်အသာရလာတဲ့အကြောင်းနိုင်ငံရေးသဘောထားစစ်တမ်းတွေကတွေ့ရှိခဲ့ပါတယ်လင်းနေတဲ့ချိန်ကျင်းပတဲ့ပါတီညီလာခံတွေဆုံးသက်ပြီးနောက်ကောက်ယူခဲ့တဲ့ CBS သတင်းဌာနရဲ့စစ်တမ်းမှာတော့လူထုထောက်ခံမှုမှာ Clinton က46ရာခိုင်နှုန်း Trump က39ရာခိုင်နှုန်းရရှိထားတာတွေ့ရပါတယ်စီးရီးယားနိုင်ငံအနောက်မြောက်ပိုင်းမှာဒီကနေ့တနင်္လာနေ့ရုရှားရဲ့ရဟတ်ယာဉ်တစ်စင်းပြစ်ချခံခဲ့ရပြီးစီးနင်းလိုက်ပါလာသူ9ဦးစလုံးတေဆုံးသွားပါတယ်။တရုတ်ပို့ဆောင်ရဲ့ရဟတ်ယာဉ်ပြစ်ချခံခဲ့ရတာဖြစ်တဲ့အကြောင်းရုရှားကာဝေးဝန်ကြီးဌာနကပြောဆိုခဲ့တာပါ။တူရကီနိုင်ငံမှာဇူလိုင်လတဲ့တုန်းကအမြင်မှုမရခဲ့ဆရာနာသိမ်းမှုကြိုးပမ်းမှုအတွင်းမှာသမရီစစ်တိုင်း R1 တက်ခွန်နေတဲ့ဟိုတယ်ကိုတက်ခတ်ခဲ့တယ်ဆိုတဲ့ဆွဆွဲချင်းနဲ့တူရကီစစ်သား7ယောက်ကိုတူရကီအနာဘယ်နေကဒီကနေ့တနင်္လာနေ့မှာဖမ်းဆီးလိုက်ကြပါတယ်။
သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာနေ့ညချမ်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကမက်ခင်ဖြူထွေးဖြစ်ပါတယ်။ဆပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ဘေးလ်ဘာဘာဖြစ်ပါတယ်ရှင်။ကျွန်မကစုမွန်မှာဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိလည်းတစ်ချိန်ပြန်ပြီးနားဆင်နိုင်ပါတယ်ရှင်။ VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။ VOE ရဲ့တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.